Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဇန်နဝါရီလ2ရက်တောက်တာနေ့ညပဲ VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်ဝင်းမင်းပါနန်းလောင်တဲ့သူဒီနေ့ထိတန်းရောက်တဲ့တွင်တွေကိုကြီးညာပေးပါပါဒီနေ့ထူးခြားတဲ့တွင်တွေထဲမှာတော့ပြတ်ချသွားတဲ့ Air Asia လေယာဉ်ကတည်ဆုံးသူတွေကိုထတ်ချဖို့ရေရောက်ကြိယာတွေချပြီးပြင်ဆင်နေပါပြီတရုတ်ဒူနိုင်ငံရဲ့ဝန်ကြီးကလည်းလက်စားမှုနဲ့စစ်ဆေးနေတာမို့ယာရုကဖြုတ်ထားပါတယ်ဗုဒ္ဓရုပ်ပွားတော်ကိုငချက်တက်ပေးတယ်လို့ဆက်ဆွဲခံခဲ့ရတဲ့နယူးဇီလန်နိုင်ငံသားကိုမြန်မာနိုင်ငံမှာဒီနေ့ရုံထုတ်လိုက်ပါတယ်ဒီတွင်တွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုရှင်းပြပေးပါပါမခွန်ညိုရေ
ကောင်းပါပြီရှင်ဒီကနေ့ညပဲနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့ဒီပန်းရောင်နိုင်ငံသားစီစီရေးကပ်ပြားတစ်မကင်ဆောင်ထားဘူးဆိုရင်နိုင်ငံရေးပါတီကခေါင်းဆောင်ဖြစ်ခွင့်ကိုအဟန့်တဖြစ်စေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်တရက်ထွက်ပေါ်လာတာနဲ့ပတ်သက်လို့
ပါတီတွေကိုချုပ်ချယ်ကပ်ပတ်တဲ့ညညချက်ကရှိကထွက်လာတယ်အဲ့ဒီပါရုံကပြမမရရင်ပါတီကောင်းဆောင်လို့မရဘူးဆိုတဲ့အရာအခုဖြစ်လာတယ်
ရှင်နေဥက္ကဋ္ဌပြောပြပေးခဲ့တာပါတခါမန္တလေးမြို့ကပြီးခဲ့တဲ့နှစ်အတွင်းပြိပက္ခအတွင်းလူသေဆုံးမှုနဲ့ပတ်သက်လို့နှစ်ရှည်ထောင်နှံချမှတ်မှုဟာမှန်ကန်မျှတမှုရှိမရှိနဲ့ပတ်သက်လို့လည်းပြောပြပေးသွားဖို့ရှိသလိုနေပြည်တော်ကနိုင်ငံရေးနဲ့ဆက်နွယ်တဲ့တွဲဆောင်ဆွေးနွေးပွဲတရအကြောင်းကိုလည်းကြားကြရမှာပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်ပြတ်ချခဲ့တဲ့ Air Asia ခီးတဲ့တင်လေရင်အစိပ်ပိုင်းတွေနဲ့တည်ဆုံးသူအလောင်းတွေကိုဆယ်ယူနိုင်ဖို့ဒီနေ့ရာသီဥတုအနေနဲ့ပြန်ကောင်းလာခဲ့ပြီးတဲ့နောက်ရေအောက်ရှာဖွေရေးကိရိယာတွေကိုချပြီးဆက်ရှာဖို့ပြင်နေတယ်လို့ရှာဖွေရေးလုပ်သားတွေကထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားအရာရှိတွေကဒီနေ့အလောင်းတချို့ကိုထပ်မံရှာဖွေတွေ့ရှိခဲ့တာကြောင့်စုစုပေါင်းတွေ့ထားပြီးတဲ့အလောင်းက22လောင်းရှိသွားပြီလို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနေ့အနေနဲ့ကရေဒါတွေကနေပျောက်သွားခဲ့ပြီးပြတ်ချခဲ့တဲ့ဒီမလေးရှားပိုင်လေယာဉ်ပေါ်မှာခီးတဲ့နဲ့လေယာဉ်ဝန်ထမ်း162ဦးပါသွားခဲ့တာပါ။ရှာဒီရုဆိုဝနေခဲ့တဲ့အတွက်အင်ဒိုနီးရှားနိုင်ငံသားအများစုပါသွားတဲ့ဒီလေယာဉ်အမှတ် 320 A320 ရှာဖွေလုပ်ငန်းတွေအခက်အခဲဖြစ်ခဲ့တာပါလေယာဉ်ရဲ့အမဲရောင်စိတ်ပိုင်းကြီးကိုအတန်လှိုင်းနဲ့ရှာဖွေတဲ့ခရီးယာမှာတွေ့ခဲ့ပေမဲ့အခုလိုရာသီဥတုဆိုးခဲ့တာကြောင့်ရင်းငုံသမားတွေအနေနဲ့98ပေကနေ164ပေအနက်ရှိတဲ့သမုဒ္ဒရာကျမ်းပြင်ကိုဆင်မီဆယ်ယူလို့မရဘဲဖြစ်နေတာပါလာမယ့်တနင်္ဂနွေနေ့အထိလေပြင်းတက်ခတ်ပြီးမိုးကြီးကျယ်ရာသွန်းနေနိုင်တယ်လို့မိုးလေဝသခန့်မှန်းချက်တွေကတော့ရှိထားပါတယ်။တကယ်တော့ဘော်နီယိုကျွန်းဒီဂျာဗာပင်လယ်ထဲမှာဒီလေရင်ပြက်တဲ့အတူအရေးကြီးတဲ့လေရင်ချက်လက်မှတ်တမ်းဆက်တွေရယူနိုင်ဖို့အနည်းဆုံးတစ်ပတ်လောက်တော့ကြာနိုင်တယ်လို့အင်ဒိုနီးရှားအရာရှိတွေကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာလက်ရှိရှာဖွေလုပ်ငန်းတွေမှာအမေရိကန်သင်္ဘောတချို့လည်းပါဝင်ကူညီပေးနေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ကမင်္ဂလာဆောင်တစ်ခုကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ71ဦးသေဆုံးသွားတဲ့ကိစ္စဟာစစ်သားတွေရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်အရာရှိတွေကပြောလိုက်ပါတယ်။ဟဲလ်မန်ဒုတိယပြည်နယ်အုပ်ချုပ်ရေးမှူးဂျန်ရာဆိုရီယာကတော့ဒေသတွင်းကစစ်သွေးကြော်ရဲတိုက်ခိုက်မှုခံရပြီးတဲ့နောက်စစ်သားတွေကလက်နက်ကြီးတွေနဲ့ပုတ်ထူးနဲ့နောက်မိုင်းမှာပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုရအတွက်စစ်သားတွေမှာတာဝန်ရှိတယ်လို့သူယုံကြည်တဲ့အကြောင်းနဲ့ဒီကိစ္စကိုစစ်ခုံရုံးစီတင်ထားတယ်လို့ပြောပါတယ်။ဒီဖြစ်ရမှာလူပေါင်း18ယောက်သေဆုံးပြီး50လောက်တရားရသွားတယ်လို့အရာဆိုရာကပြောပါတယ်ဒါပေမဲ့လည်းမျက်မြင်သက်သေတွေကတော့တည်ဆုံးသူပေါင်း26ယောက်ရှိတယ်လို့ဆိုပါတယ်အမအားစုကမြို့သမီးနဲ့ကလင်းငယ်တွေပါကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ဂီမွန်ကဒီလိုလက်နက်ကြီးနဲ့တိုက်ခိုက်မှုကိုရှုံချလိုက်ပြီးဒီကိစ္စကိုအပြေအဝစုံစမ်းစစ်ဆေးဖို့နဲ့ဒီလိုရအတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့အာဖဂန်အစိုးရကိုတိုက်တွန်းလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံအတွင်းတာလီဘန်စစ်သွေးကြွတွေကိုနိုင်နှင်းဖို့အမေရိကန်နဲ့နေတို့တပ်ဖွဲ့တွေ73နှစ်ကြာတာဝန်ယူပေးပြီးတပ်တွေပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အာဖဂန်စစ်တပ်ကအလုံးချုံရေးအတွက်အလုံးစုံတာဝန်ယူပြီးတဲ့နောက်တည်ဖြစ်ပျက်ဖြစ်ပွားခဲ့တာပါအမေရိကန်နိုင်ငံအတွင်း2011ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတာဝန်ရှိတဲ့အယ်ကိုင်ဒါလက်အောက်ခံတာလီဘန်တွေကိုတိုက်ခိုက်နိုင်နေဖို့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်တို့ဝင်ရောက်လာခဲ့ကြတာပါဒီဇင်ဘာလ31ရက်နေ့မှာပဲနိုင်ငံတကာတပ်တွေပြန်လည်ရုပ်သိမ်းသွားခဲ့ပြီးအမေရိကန်နဲ့နေတို့တပ်ဖွဲ့ဝင်ပေါင်း12,000ကအာဖဂန်နစ္စတန်ရဲနဲ့စစ်သားတွေကိုတင်နှံနဲ့အကြမ်းညာတွေပေးဖို့ကြံနေခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံမှာတော့ဒုနိုင်ငံရေးဝန်ကြီးကိုလက်စားမှုနဲ့စစ်ဆေးနေတာကြောင့်သူ့ကိုရာထူးကအဖယ်ရှားထားတယ်လို့တရုတ်နိုင်ငံရေးဝန်ကြီးဌာနကထုတ်ပြောလိုက်ပါတယ် တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့စာတကြောင်းမဲ့ပါတဲ့ကြေညာချက်ထဲမှာဒီလက်ထောက်နိုင်ငံရဲ့ဝန်ကြီးဆန်ကွန်းရှန်ကိုစီကံချုပ်ဖောက်မှုကြောင့်ဆက်ဆဲနေတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ရှင်းမပြခဲ့ပါဘူး။ဒီစီကံချုပ်ဖောက်မှုလို့တရုတ်ဝန်ထုတ်ပြောရမှာလက်စားမှုဖြစ်တာကိုဆိုလိုလေးရှိတဲ့ဒီမှုဟာတရုတ်သမ္မတရှီဂျင်းပင်ရဲ့အဓိကထားတဲ့လက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအဆင့်မြင့်ဆုံးတန်တမန်တူကိုပထမဆုံးအရေးယူလိုက်တာဖြစ်ပါတယ်။ဒီနိုင်ငံရဲ့ဝန်ကြီးဆန်ဟာတရုတ်နိုင်ငံမှာရှိတဲ့ဒုနိုင်ငံကြီးဝန်ကြီး၄ဦးတည်းကတူဖြစ်ပါတယ်ခင်ဗျာ
ပေါ်ရရုပ်ပွားတော်ကိုနှစ်ချက်တပ်ပေးထားတဲ့ဘာဆိုင်ကြောင်ညာတစ်ခုကိုအင်တာနက်အွန်လိုင်းပေါ်မှာတင်ခဲ့ပြီးတဲ့နောက်ဘာသာတရားကိုညွန်းနှောင်းအောင်လုပ်မှုနဲ့ဆွဆွဲခံထားတဲ့နယူးဇီလန်နိုင်ငံသားဘာဆိုင်မန်နေဂျာဖီလစ်ဘလက်ဝုဒ်နဲ့မြန်မာနယောက်ကိုဒီကနေ့တောက်ကြနဲ့ရန်ကုန်မြို့မှာရုံးထုတ်ခဲ့ပါတယ်ဒီပုံတွေကိုမကောင်းတဲ့အတွေ့နဲ့တူတင်ခဲ့တာမဟုတ်ကြောင်းနဲ့သူ့ကိုခွင့်လွှတ်နားလည်ပေးဖို့ဘလက်ဝုဒ်ကပြောသွားပါတယ်ပြီးခဲ့တဲ့လကသူ့ပေါ်တင်ထားတဲ့ဆွဆွဲချက်တွေကိုလည်းဘလက်ဝုဒ်ကညင်းပါတယ်တကယ်လို့တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ရင်တော့သူဟာထောင်ဒဏ်နှစ်ထိကြာခံရနိုင်ပါတယ်ဘလက်ဝုဒ်နဲ့အတူဒီဘာဆိုင်ကမြန်မာအူလဲဖန်းစီခံထားရတာပါသူတို့ဟာရန်ကုန်မြို့မှာ V Gastro Bar ဆိုင်မှာအလုပ်လုပ်နေကြသူတွေပါ Facebook Internet ကုလူမှုကွန်ရက်ပေါ်ကပုံမှာသူတို့တင်ခဲ့တဲ့ဗုဒ္ဓရုပ်ပွားတော်နဲ့ကြော်ညာတွေကိုနောက်ပိုင်းမှာဖယ်ရှားပေးခဲ့တယ်လို့တောင်းပန်စာလည်းရေးခဲ့ပါတယ်ပုဒ္ဓဘာသာဝင်အများစုနေထိုင်ကြတဲ့မြန်မာနိုင်ငံမှာဘာသာတရားကိုအခြေခံတဲ့အမျိုးသားရေးဝါဒီတွေအကောင်လာနေချိန်မှာအခုလိုဖန်းစီမှုဖြစ်ပေါ်လာတာပါ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်ကတောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြေညာပေးနေပါဗျ။အီဂျစ်နိုင်ငံမှာတော့တနှစ်ကျော်ကြာအချင်းချခံလာနေရတဲ့အယ်ဂျာဇီးရာသတင်းတောက်ရဲ့မိသားစုကသူ့နိုင်ငံဩစတြေးလျကိုသူ့ကိုပြန်ပို့ပေးဖို့သူ့ရှင်တွေကရှောက်ထားလိုက်ပြီလို့ထုတ်ပြောလိုက်ပါဗျ။မွတ်စလင်ညီကိုရောမြအဖွဲ့ကိုထောက်ခံကူညီခဲ့တယ်လို့ဆွဆွဲမှုနဲ့ထောင်ချခံနေရတဲ့ဩစတြေးလျနိုင်ငံသားဒီသတင်းတောက်ပီတာဂရက်စတီနဲ့အခြားအယ်ဂျာဇီးရာဝိုင်းတော်သားနှုကိုခုံရုံးမှာပြန်ဆက်ဆေးဖို့ကြတာရီနေကဆုံးဖြတ်ချက်အသစ်ချပြီးမှအခုလိုရှောက်ထားလိုက်တာပါဒါပေမဲ့ဘယ်နေ့မှာအခုလိုခုံရုံးကိုပြန်တင်မယ်ဆိုတာကိုတော့မသတ်မှတ်ရသေးပါဘူးပြစ်မှုရှိတယ်လို့တန်တရားရှိထားတဲ့နိုင်ငံသားတွေကိုသူတို့နိုင်ငံကိုပြန်ဖို့နိုင်တဲ့အာဏာကိုအီဂျစ်သမ္မတကိုအနှင်းလိုက်တယ်လို့သမ္မတအမိန့်တစ်ခုမကြာခင်ကထွက်လာခဲ့တာမို့အခုလိုသတင်းတော့ Christie ကိုအခုလိုသူ့နိုင်ငံပြန်ပို့ပေးဖို့မျှော်လင့်ချက်တွေရှိလာတာပါလို့သူ့ညီအစ်ကိုတွေကဒီနေ့ထုတ်ပြောလိုက်ပါတယ်သူ့ညီအစ်ကိုတွေကတူဦးဖြစ်တဲ့ Andrew Christie က Peter Christie နည်းနဲ့အဖြစ်ရှိခဲ့တာမဟုတ်ဘူးအခုသမ္မတမှာရှိလာတဲ့သက်ဆိုင်ရာနိုင်ငံပြန်လွှဲနိုင်တဲ့အမိန့်တစ်အောင်မှာသူ့ကိုပြန်လွှတ်ပေးနိုင်ဖို့အခွင့်အလမ်းတစ်စုံတရာသမ္မတမှာရှိသွားပြီလို့ထုတ်ပြောလိုက်ပါတယ်ဒီကိစ္စအတွက်သူ့မိသားစုအနေနဲ့ Australia ဆိုရဲ့အကူအညီကိုလည်းရထားပါတယ် Australia နိုင်ငံရဲ့ဝန်ကြီး Julie Bishop ကအခုလိုပြောင်းလဲလိုက်တဲ့ဥပဒေတစ်ချောင်းအချင်းသားတို့မို့တန်တရားနဲ့ဆွဆွဲထားသူတွေကိုသက်ဆိုင်ရာနိုင်ငံတို့မို့အခြားနိုင်ငံတစ်ခုကိုလွှဲပေးနိုင်တာမို့ဒီအခွင့်အလမ်းကိုလက်လွတ်မခံမိဖို့အတက်နိုင်ဆုံးကြိုးပမ်းပေးနေတယ်လို့ထုတ်ပြောလိုက်ပါတယ် Air Jazeera သတင်းဌာနကတော့ဒီအချင်းချခံရတဲ့သူ့ရဲ့သတင်းတောက်တွေအနေနဲ့မွတ်စလင်ညီကိုရောတွေနဲ့အဖြုတ်ခံခဲ့ရတဲ့သမ္မတဟောမိုဟာမက်မိုစီကိုထောက်ခံကူညီပေးခဲ့တာမဟုတ်ဘူးသူတို့သတင်းတောက်လုပ်ကိုသူတို့လုပ်ခဲ့တာတသက်သာဖြစ်တယ်လို့တောက်လျှောက်ပြောလာခဲ့ပါတယ်ခင်ဗျာ
အီတလီကန်ယိုရမ်မှာတင်မောပွန်ချန်တွေဆွန့်ပစ်သွားခဲ့တဲ့ရွှေပြောင်အလုတ်သမားယာနဲ့ချီတဲ့ပါလာတဲ့ကုန်တင်တင်မောသစီကိုအီတလီအာဏာပိုင်တွေကထိန်းချုပ်ထားလိုက်ပါပြီ။အီတလီကန်ယိုဆောင်တပ်ဖွဲ့ဝင်တွေအနေနဲ့ဒီသတင်းမှထဲမှာတင်ဒုတိယမြောက်ကဲတင်လိုက်တဲ့တင်မောလည်းဖြစ်ပါရယ်။ဆီရီလီယွန်နိုင်ငံအလံလွင့်တူထားတဲ့အဲဇဒင်းတင်မောပေါ်မှာတင်မောဝန်ထမ်းတယောက်မှမပါတယ်လို့အီတလီအရှိတောင်ပိုင်းကန်ယိုရန်ကကျန်းသားနဲ့ပင်လယ်မှာလျှက်စစ်မီးမပါဘာမပါဒီအတိုင်းမျောနေတဲ့အကြောင်းအီတလီကန်ယိုဆောင်တပ်ဖွဲ့အရာရှိတွေကပြောပါရယ်။တင်မောပေါ်မှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ450လောက်ရှိတယ်လို့အာနာပိုင်တွေကခမန်းချပါရယ်ခီးတဲ့အများစုကဆီးရီးယားကဖြစ်နိုင်တယ်လို့ဆိုပါရယ်ခီးတဲ့တယောက်ကတင်မောမှာပါတဲ့ရေဒီယိုကိုသုံးပြီးတင်မောဘော်ကနေတင်မောဝန်ထမ်းတွေခုံဆင်းထွက်ပြေးသွားတဲ့အကြောင်းကိုအီတလီအာနာပိုင်တွေထံသတင်းပေးပို့ခဲ့တာပါပုတ်ထူးနေကလည်းရွှေပြောင်အလုတ်သမား900ကျော်ပါတဲ့ကုန်တင်တင်မောတစည်းကိုအီတလီနိုင်ငံတောင်ဖက်ကျောက်တန်းတွေရှိရာကန်ယွန်တန်းစီမျောလာတာကိုအီတလီတင်မောသားတွေကတွေ့ရှိခဲ့ပါရယ်ဒီတင်မောကိုလည်းလူကုန်ကူးသူတွေကဆွမြစ်သွားခဲ့တာပါမော်ဒိုဗာနိုင်ငံမှပုံတင်ထားတဲ့ Blue Sky M လို့အမည်ရတဲ့အဲ့ဒီကုန်တင်တင်မောဘော်ကိုရေတပ်အရာရှိ6ယောက်ကရဟတ်ရင်နဲ့ချင်းကပ်ဆင်းသက်ခဲ့ပြီးကြောက်နိုင်ညာနဲ့မတိုင်မီခင်လေးမိန်အကွာမှထိန်းချုပ်နိုင်ခဲ့တာပါတင်မောဘော်ပါတဲ့လူအများစုကဆီးရီးယားနဲ့ကာဒစ်ကဒုက္ခသည်တွေဖြစ်ကြပါဗျာ
အစ္စရေးဝန်ကြီးချုပ်ဗန်ဂျာမင်နက်တန်ယာဟုကပါလက်စတိုင်းအနေနဲ့နိုင်ငံတကာပြစ်မှုခုံရုံး ICC မှာအဖော်ဝင်ဖြစ်ဖို့ရှောက်ထားတာကိုပယ်ချပေးဖို့ဒီခုံရုံးကိုတောင်းဆိုလိုက်ပါတယ်။အစ္စရေးရဲ့ရှေ့ရုပ်စင်လာထိန်းတဲ့ Likud Party မှာခေါင်းဆောင်ဖြစ်ပြန်ရွေးခန့်ခဲ့ရပြီးမှဝန်ကြီးချုပ်နက်တန်ယာဟုကပါလက်စတိုင်းအာဏာပိုင်တွေဟာအကြမ်းဖက်သူတွေနဲ့ဆက်နွယ်မှုရှိတယ်လို့ဆွဆဲပြီးအခုလိုပယ်ချပေးဖို့တောင်းဆိုလိုက်တာပါ။တကယ်တော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာမကြခင်ကအစ္စရေးသိမ်းပိုက်မှုအဆုံးသတ်ရေးဆုံးဖြတ်ချက်ရဖို့တောင်းဆိုတာကိုပယ်ချပြီးမှပါလက်စတိုင်းဘက်ကဗိုလ်တူးနေမှာအခုလို ICC မှာရှောက်ဖို့အမိန့်ထုတ်ခဲ့တာပါဒါပေမဲ့ American ဆိုရကတော့အခုလို Pakistan ကပါလက်စတိုင်းက ICC မှာရှောက်လိုက်တာဟာပါလက်စတိုင်းအနေနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာရေးအတွက်အထောက်အကူမပြုဘဲအဟံတားဖြစ်ရာရောက်သွားတယ်လို့ဆိုလိုက်ပါတယ်တကယ်တော့ပါလက်စတိုင်းအနေနဲ့အခုလို ICC မှာရှောက်ခဲ့တာက Israel ဘက်ကနေသိမ်းပိတ်ထားတဲ့နယ်မြေတွေမှာပြန်လည်အခြေချတည်ဆောက်မှုတွေလုပ်နေတာဟာစစ်ရဆွေးမှုဖြစ်တယ်လို့ဆွဆွနိုင်မှုကြေပွားမှုဖြစ်တယ်လို့လေ့လာသူတွေကဆိုနေပါတယ်ခင်ဗျာ
အာဖရိကတိုက်ကဂမ်ဘီယာနိုင်ငံမြို့တော်ဘန်ဂျူးကအိမ်တွင်မှာတည်တင်းဒီတင်းပတ်အစောပိုင်းတုန်းကသမရအိမ်တော်ကိုတိုက်ခိုက်မှုအတွက်တာဝန်ရှိတဲ့သူတွေကိုစစ်သားတွေကတအိမ်တက်ဆင်းလိုက်လံရှာဖွေနေပါတယ်။ဂျာဟာနိုင်ငံပြင်ပကအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့ဂမ်ဘီယာသမရအယူရဂျမက်ကပြောဆိုပါတယ်။ဒါကအာဏာသိမ်းတဲ့လောက်ရမဟုတ်တဲ့အကြောင်းနဲ့နောက်ွယ်ကနေအင်အားရှိတဲ့အုပ်စုကထောက်ခံပေးနေတဲ့အကြမ်းဖက်သမားတွေရဲ့လောက်ရဖြစ်တယ်လို့သမရကဆက်ပြောသွားပါတယ်။ဒီအုပ်စုကိုနာမည်ထုတ်မပြောပေမဲ့သူတို့ဘယ်မှာအခြေစိုက်တယ်ဆိုတာကိုသိထားတယ်လို့သူကဆက်ပြောပါတယ်။သမရကဖန်စီမိထားတဲ့လက်နဲ့အတော်များများကိုတည်တင်းထောက်တွေကိုပြသခဲ့ပါရယ်အင်္ဂါနေ့ကတိုက်ခိုက်မှုအတွင်မစ္စတာဂျမက်ကနိုင်ငံပြင်ပရောက်နေခဲ့တာပါဂမ်ဘီယာထောက်လန်ရေးကရတဲ့တည်တင်းတွေအရမစ္စတာဂျမက်ရဲ့နိုင်ငံရေးအတိုက်အခံအတော်များများကိုဖန်စီစစ်ဆေးမေးမြန်းပြီးအကျဉ်းချထားတယ်လို့ပြင်သစ်တည်တင်းဌာနကဆိုပါရယ်အစိုးရပိုင်းကတော့ဒီတည်တင်းကိုလူသိရှင်ကြားအတည်ပြုချက်မပေးသေးပါဘူး
ကင်ယာနိုင်ငံဗိုလ်တရားအနေနဲ့ငင်းပွားပွဲဖြစ်နေတဲ့မြို့သားလုံခြုံရေးဥပဒေသေးရဲ့အဓိကချက်တွေကိုခေတ္တရုပ်သိမ်းထားလိုက်ပါတယ်အခုလိုရုပ်သိမ်းထားလိုက်တာကြောင့်ဒီဥပဒေပြဋ္ဌာန်းရေးအတွက်ဆွေးနွေးစစ်ဆေးမှုပြေဝလုပ်ဖို့အတွက်ရွှေ့ဆိုင်းလိုက်တဲ့သဘောဖြစ်ပါတယ်အခုလိုရုပ်သိမ်းလိုက်တာဟာဒီအကြမ်းဖက်မှုဆန့်ကျင်ရေးဥပဒေသစ်အနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်စေနိုင်တယ်လို့ဆိုရမှုတွေပုံများလာလို့ဖြစ်တယ်လို့ဗိုလ်တရားရုံးတရားသူကြီး George Odanga ကဒီနေ့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
Natasa Ngagunit Generala Nye Tau Cha Ni Nya Bai Nau Song Ya Nangan Daga Tadin Dwe Go Ko Win Min Ne Nan Laung Do Chin Nya Pi Ka Da Ba Khu Ka Sa Pi Myama Pi San Ya Tadin Saung Ba Dwe Sat Tai Thau Lwin Pi Twa Ba Ma Shin Nangan Ye Party Khaung Saung Dwe Ane Ne 1982 Khu Ne Ti Sai Upare Ya Pan Yaung Nangan Da Si Si Ye Kat Pya Go Kain Saung Tu Phit Ya Me So De Chin Nya Che Tiak Go Pi Daung Su Yue Kat Pwe Commission Ga Thau Pyan Lai Ba De Da Chaung Nangan Da Si Si Ye Kat Pya Haung Kain Saung Tha Tu Dwe Ane Ne January 6ရက်နေ့မှာနောက်ဆုံးသတ်မှတ်ရက်အတိုင်းမှတ်ပုံတင်ကိုလဲလှယ်ကြရမှာဖြစ်ပါတယ်လဲလှယ်မှုမရှိခဲ့ရင်နိုင်ငံရေးပါတီခေါင်းဆောင်ပိုင်းမှာပါဝင်ဦးဆောင်ရမယ်အခွင့်အရေးမှာအဟန့်တားဖြစ်စေမှာဖြစ်တယ်လို့ဥပဒေပညာရှင်ကတုံ့သက်ပါတယ်အာဏာပိုင်အစိုးရဘက်ကဘယ်လိုရည်ရွယ်ချက်ရှိသလဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကမေးမြန်းတင်ပြပေးထားပါတယ်ရှင်
ရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစီစီရေးကပ်ပြားတွေနဲ့ပတ်သက်ပြီးအကြောင်းကြားစာတွေထုတ်ပြန်တာနဲ့ပတ်သက်လို့ NLD ပါတီရဲ့ဥပဒေအကြံပေးရှင့်နေဦးကိုနီကအခုလိုပြောပြပါဗျ။
2017နောက်ပိုင်းမှာလွတ်တော်မှာနိုင်ငံသားဖြစ်တဲ့လူတွေလွတ်တော်မှာပါရမယ်။နိုင်ငံသားမဟုတ်တဲ့လူတွေသို့မဟုတ်လည်းနိုင်ငံသားပြုခါရတဲ့လူအဲ့နိုင်ငံသားမပါရဘူးမဲပေးလို့မရှိဘူးဆက်ပြီးပေါ့ဗျာ။အခုတော်လေးကျွန်တော်ရှိမှာအငင်းကုန်ဖြစ်တယ်ဗျာ။အဲ့ဒီအငြင်းခုံရဲ့နောက်ဆက်တွဲအနေနဲ့ကျွန်တော်တို့ရဲ့ဒီလူမှုကြီးကြရေးဝန်ကြီးဌာနကလည်းညွှန်ကြားချက်တွေထုတ်တယ်ခင်ဗျအဲ့တော့အဲ့ဒီလိုထုတ်တဲ့အခါမှာအခုနောက်ဆုံးကျွန်တော်တို့ပြည်သူသားသူချာချာညွှန်ကြားချက်ကတော့အဲ့တော့အဲ့ဒီလိုထုတ်တဲ့အခါမှာအခုနောက်ဆုံးကျွန်တော်တို့ပြည်သူသားသူချာချာညွှန်ကြားချက်ကတော့နိုင်ငံရေးပါတီပါခေါင်းဆောင်အနေနဲ့ပါဝင်နေတဲ့လူတွေဟာအခုကျွန်တော်တို့အခေါ်တော့ပေါ့ဗျာနိုင်ငံသားစီစီရေးကပ်ပြားပေါ့လေအများသားလည်းအောင်တွေ့ရရင်တော့ပန်းရုံကပ်ပြားတိုင်းတဲ့လူတွေဖြစ်ရမယ်လို့ဒီလိုညွှန်ကြားချက်ထုတ်တယ်
တကယ်အဲ့ဒီပန်းရုံကပ်ပြားဟာနိုင်ငံသားအဆင့်ကပ်ပြားမဟုတ်သေးဘူးလို့လည်းသူကဆိုပါတယ
်အဲ့ဒီပန်းရုံကပ်ပြားလေးအကြောင်းကိုတိကျပြောရရင်အဲ့ဒါနိုင်ငံသားကပ်ပြားမဟုတ်ဘူးနိုင်ငံသားစီစီရေးကပ်ပြားလို့ခေါ်ရကြအဲ့နိုင်ငံသားစီစီရဲ့ကပ်ပြားရဲ့နောက်ပါသူကနိုင်ငံသားလက်မှတ်ဆိုတော့နိုင်ငံသားရိုက်ကယူရမယ်၁၆မျက်နှာရှိတယ်အဲ့ဒါ။အဲ့တော့အဲ့ဒါအခုထိကျွန်တော်ထင်တယ်ဘယ်သူမှကိုမရှိသေးဘူးလို့ထင်တယ်။အမြင့်ဆုံးကအဲ့ဒီပန်းရောင်နိုင်ငံသားစီစီရဲ့ကပ်ပြားလေးပဲရှိသေးတယ်။နိုင်ငံသားလက်မှတ်ကိုခဏစ်ထိထုတ်မပေးနိုင်သေးဘူး။ထောင်ကူက၁၆ခုနှစ်ခရဲကဥပဒေကိုပြဋ္ဌာန်းထားတယ်ဆိုဒီကနေ့ထိအဲ့ဒါအကောင့်ထဲမှာပေါ်နိုင်ရော။အဲ့ဒီအကောင့်ထဲပေါ်ရမယ့်ကိစ္စကိုဖြစ်ရတော့အကောင့်ထဲမှာပေါ်ပဲနဲ့
ပါတီတွေကိုချုပ်ချယ်ကပ်တတ်တယ်ငွေကြေးတက်ရှိကထွက်လာတယ်အဲဒီပိုင်းရောက်တက်ပြမမရရင်ပါတီကောင်းဆောင်လုပ်လို့မရဘူးဆိုတဲ့အားတွေအခုဖြစ်လာတယ်
ဟုတ်ကဲ့အဲ့ဒါကရောတကယ်ပဲအရေးပါမပါပေါ့နော်အခုတို့ဒီပါတီတွေကိုတည်တံ့အဲ့လိုမျိုးသူတပြည့်ပါတီမှာခေါင်းဆောင်တဲ့သူတွေကဒီပန်းရောင်ဒီအခုနိုင်ငံသားစီစီရေးကနောက်ဆုံးကဖြစ်ရမယ်ဆိုတဲ့ဟာတကယ်ပဲလိုအပ်သလားပေါ့နော
်အရေးပါမှုမပါမှုနော်ဟိုလိုအပ်မှုအတိုင်းဒါပေါ့နော်လိုအပ်မှုအတိုင်းဒါဘယ်လောက်ဖြစ်ရောအရေးပါတယ်မပါဘူးလေတော့အတော်စဉ်းစားကြည့်ရအောင်ကျွန်တော်ဆိုလိုတာကဖြစ်ဖြစ်လာတာတနိုင်ငံလုံးကမ်ပိန်းပေါ့နိုင်ငံအဲ့ဒါမှနေထိုင်သူအားလုံးနိုင်ငံသားနိုင်ငံသားပါအဲဒီစကြစီစစ်မယ်ဆိုတဲ့စီမံချက်နဲ့လုပ်ရင်ကျွန်တော်အဲ့ဒါထောက်ခံရင်ဘာမှကျွန်တော်မပြောဘူးဒါကျွန်တော်ပုံပြီးကျွန်တော်အဲ့ဒါကြိုက်တယ်ဒါ69နှစ်ရှိပြီလုပ်ပြန်တာမလုပ်ခဲ့တာအခုကြာမှရွေးကောက်ပွဲနီးမှနိုင်ငံရေးပါတီပါပါဝင်တဲ့သူတွေကိုတိုင်းအောင်ကပြရှိမှကိုဖြစ်မယ်လို့ပြောလာတဲ့အခါကျတော့နိုင်ငံရေးပါတီမှာလုပ်တဲ့လူလည်းနိုင်ငံသားပဲဗျနိုင်ငံရေးပါတီမှာမပါတဲ့လူလည်းနိုင်ငံသားပဲအဲ့တော့နိုင်ငံရေးပါတီမှာမပါတဲ့လူတွေကြတော့ဒီအရေးမကြီးဘူးခင်ဗျားတို့ကဘာပဲခိုင်ထားကြိုက်တာခင်ဗျားတို့ကတော့လက်ခံနေတယ်အဲ့တော့နိုင်ငံရေးပါတီမှာပါတဲ့လူကြတော့ကျွန်တော်တို့ကစစ်မယ်ရှင်းမယ်ဆိုတော့ဒီစစ်မယ်ရှင်းမယ်ဆိုတော့ဘယ်သူကစစ်မှာလဲစစ်မယ်လူတွေလဲလက်ရှိအာဏာရတဲ့လူကစစ်မှာလက်ရှိအာဏာကိုကိုင်တွယ်ထားတဲ့လူကစစ်မှာအဲ့တော့လက်ရှိအာဏာရတဲ့လူကနောက်ပြလာရအလားလားရှိတဲ့သူတွေကိုစစ်စစ်ပြီးဖြစ်နိုင်ကြရဖိတ်ထုတ်ချင်လို့လားလို့ကျွန်တော်ကမျိုးမျိုးပြန်ဖြစ်သွားလိမ့်မယ
်ရွေးကောက်ပွဲဥပဒေအရနိုင်ငံသားလက်မှတ်ကန်ဆောင်ထားသူများသာပါတီတည်ထောင်ခွင့်ရှိပြီးနိုင်ငံသားလက်မှတ်ကန်ဆောင်ထားသူတွေသာပါတီဝင်ဖြစ်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ရှင်
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါအခုမန္တလေးကနှစ်ရှိထောင်ထမ်းချမှတ်ခံရတဲ့အမှုစီကိုလည်းအလှည့်ပေးပါမယ်ရှင်2014ခုနှစ်ဇူလိုင်လတုန်းကမန္တလေးမြို့မှာဖြစ်ခဲ့တဲ့ပြိပခအတွင်းကိုထွန်းထွန်းတည်ဆုံခဲ့မှုမှာတရားခဏ်ဖြစ်ဆွဆွဲခံရသူ12ဦးကိုမန္တလေးခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်10နှစ်ကနေ16နှစ်အထိအသီးသီးချမှတ်လိုက်ပါတယ်။အဲ့ဒီထက်က5ဦးဟာတပ်သေးမရှိပဲအပြစ်ပေးခံရတာဖြစ်လို့တိုင်းတရားလွှတ်တော်အထိအယူခံတင်ဖို့ပြင်ဆင်နေတဲ့အကြောင်းတရားခဏ်ဖြစ်ဆွဆွဲခံရသူတချို့ရဲ့ရှင်းလင်းကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြည်ရဲ2014ခုနှစ်ဇူလိုင်လအတွင်းမန္တလေးမြို့ကဘာသာရေးပဋိပက္ခအတွင်ဖြစ်ပွားခဲ့ရတဲ့စူပူအကြမ်းဖက်မှုတွေမှာလူ2ဦးသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာတွေလည်းရရှိခဲ့တာပါဒီထဲမှာကိုထွန်းထွန်းဆိုတဲ့လူ2ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရားခဏ်နေဖြစ်အစ္စလမ်ဘာသာဝင်12ဦးကဆွဆွဲခံရပြီးဒီဇင်ဘာလ30ရက်နေ့မှာတော့ခရိုင်တရားရုံးကနေသူတို့ကိုလူတက်မှုအပါဝင်တခြားပြစ်မှုတွေနဲ့အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်16နှစ်ထိပြစ်ဒဏ်များချမှတ်ခဲ့ပါတယ်။တရားခဏ်တွေကတချို့ကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မန္တလေးမြို့ကရှေ့နေဦးသိန်းတန်းဦးကတော့ဆွဆွဲခံရသူအလုံးပြစ်ဒဏ်များချမှတ်ခံရတယ်လို့ဆိုပါတယ်
။တစ်ယောက်တော့ကြာတစ်ယောက်မှမတူဘူး။ခင်ဗျားတို့ကကြာ။ဒီအခြေအနေအလုံး10နှစ်စီပါတယ်နော်။ဟုတ်တယ်။10နှစ်စီတချို့ကအကျိုးအားအစင်းနဲ့မှုလည်းတယောက်က3နှစ်ခန့်ပိုးတယ်။နောက်တစ်ခါအကျိုးဖြစ်စီက6လ။အဲ့ဒါနဲ့ပြီးတော့ကွဲတယ်ဒါပေမဲ့ပုံမှားပြလူတတ်မှုနဲ့လူတတ်မှုနဲ့ဆင်းနေကြတယ
်ပြည်ထောင်များချမှတ်ခံရသူတွေထဲမှာအသက်62နှစ်အရွယ်ဗိုလ်ကြီးဟောင်းမြင့်ဦးပါဝင်9ဦးလောက်ဟာတက်တေခိုင်လုံမှုမရှိဘဲပြည်ထောင်များချမှတ်ခံရတာဖြစ်ကြောင်းဒီအတွက်တိုင်းတရားလွှတ်တော်အထိအယူခံဆက်တက်မယ်ဆိုပြီးဦးသိန်းတန်းဦးကဆိုပါတယ
်ကိုယ်အယူခံတော့၄ယောက်တင်ပေးရမယ်ဟောအယူခံတရားလွှတ်တော်ဦးတရားမှာလေ
ဟုတ်ကဲ့
တိုင်းဒေသကြီးတရားလွှတ်တော်အယူခံတရားမှာ9ယောက်ကလုံးဝအပြည့်မရှိဘူး9ယောက်ကလုံးဝမကြည့်ဆုံးဘူး7ယောက်နဲ့မှ9ယောက်ကတက်သေးအထောက်အထားလုံးဝမရှိဘူးပုံမစည်းပဲနဲ့ကြာတာဒါပေမဲ့ကျွန်တော်တို့အယူခံတက်တယ်လေတရားလွတ်တော်အယူခံတက်ပြီးတော့ဥပဒေကြောင့်ရဆက်ပြီးတော့လုတ်သွားမယ်တိုင်းတရားလွတ်တော်ကိုဆက်ရမှာငါးလေးတန်းတရားလွတ်တော်ကိုဆက်တက်သေးလုံးဝမရှိတာ9ယောက်တော့9ယောက်ပဲ9ယောက်ကတက်သေးလုံးဝမရှိဘူးထောက်ထားငိမ့်သာဘူးရောရောက်ပါတယ်သူဒီနေဦးကဒီသာငိမ့်ကဘုရင်ငိမ့်က62နှစ်
မန္တလေးမြို့မှာ2014ခုနှစ်ဇူလိုင်လကစလို့ဖြစ်ပွားခဲ့ရတဲ့စူပူမှုတွေအတွင်းလူ2ဦးသေဆုံးပြီးလူဒဏ္ဍာရီကျော်ထိခိုက်ဒဏ်ရာရရှိခဲ့တာပါမန္တလေးမြို့ကစူပူအကြမ်းဖက်မှုတွေမှာတနင်္လာရှိသူတွေနဲ့ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်တဲ့လူ400လောက်ကိုဖမ်းဆီးခဲ့ရတဲ့အကြောင်းအဲ့ဒီအချိန်တုန်းကမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါရတယ်။အဲ့ဒီအချိန်ကဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်စူပူမှုတွေကိုထိမ့်သိမ်းဖို့အတွက်မန္တလေးစီရင်သားရနယ်နိမိတ်အတွင်းကအောင်မြေသာဇံမြို့နယ်ချမ်းရဲသာဇံမြို့နယ်မဟာအောင် မြင်မြို့နယ်ချမ်းမြသာစီမြို့နယ်ပြည်ကြီးတကောနဲ့အမရပူရမြို့နယ်ပသိမ်ကြီးမြို့နယ်တွေမှာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့ပါတယ်ရှင်
မအေးမှပြောပြသွားတာပါအခုတခါတော့နေပြည်တော်ကဆွေးနွေးပွဲစီကိုကြည်ကြရအောင်ပါရှင်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာမှာ ABSDF ကလက်ရှိနိုင်ငံရေးအခြေအနေဟာတည်ငြိမ်ပြီးယုံကြည်စိတ်ချနိုင်တဲ့အခင်းကျင်းမျိုးလိုအပ်တဲ့အကြောင်းတင်ပြခဲ့ပါတယ်လောလောဆယ်မှာတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်လွတ်လပ်ရေးနေ့ဗိုလ်ရှုခံသဘင်ကိုနိုင်ငံရဲ့ရင်အားစုတွေကိုဖိတ်ကြားထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတော်တော်များများလည်းတက်ရောက်ဖို့ရှိနေပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2014ခုနှစ်နှစ်ကုန်ပိုင်းကအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကြားတိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေဟာမတည်မကျဖြစ်ခဲ့သလိုနှစ်ဖက်အကြားယုံကြည်မှုတွေကျဆင်းခဲ့ရပြီးဒီနှစ်စမ်းမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကငြိမ်းချမ်းရေးဆွေးနွေးပွဲကိုပထမဆုံးစတင်လိုက်တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာလက်ရှိမြန်မာပြည်နိုင်ငံရေးအခြေအနေပေါ်နှစ်ဖက်အမြင်သဘောထားတွေကိုဆွေးနွေးကြသလိုအရင်ချုပ်ဆိုထားတဲ့စာချုပ်ပါအချက်တွေကိုပြန်လည်သုံးသပ်တာနဲ့ရှစ်ဆက်ဆောင်ရွက်မဲ့လုပ်ငန်းတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးအဓိကတင်ပြခဲ့တာကိုတော့ ABSDF ဥက္ကဋ္ဌဦးတန်ခဲကအခုလိုပြောပါဗျာ။တမ
ာပြည်နိုင်ငံရေးအခြေအနေနဲ့အဓိကအဖြစ်များနိုင်ငံရေးဆွေးနွေးပွဲဖြစ်တယ်။ဒီနိုင်ငံရေးဆွေးနွေးပွဲဟာလည်းအားလုံးအားလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်တယ်။ဒီတော့ဒီမှာလုံနေတဲ့၄ point 6 point 7 point 7 point ဒီကြိုးပမ်းမှုကြီးရှိတယ်လို့နိုင်ငံလုံးပြခတ်ရသေးရင်ပတ်သက်တဲ့ CNCA အပါအဝင်နိုင်ငံရေးဆွေးနွေးပွဲအတွဲဒေါ်လာရေးဖွဲ့စည်းနေတဲ့လုံဆောင်နေတဲ့လုံဆောင်ချက်တွေရှိတယ်။ဒီ challenge ကိုသလုံးကတိုးတက်ခြင်းတလောက်မတိုးတက်ဖို့ဆိုတဲ့အနေအထားကြီးတွေ့နေရတယ်။တရားသူအားလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲကိုရောက်ဖို့အတွက်ကျောင်းသားတွေဖြစ်နေတဲ့အနေအထားမှာဘလို့ပဲစာချုပ်တွေထုတ်ထုတ်ချုပ်ဘလို့ပဲဆွေးနွေးပွဲတွေဖြစ်ဖြစ်လိုအပ်နေတဲ့အချက်ကပါလဲဆိုရင်တည်ငြိမ်ပြီးတော့အားလုံးလုံးကြီးစိတ်ချနိုင်တဲ့နိုင်ငံရေးအခြေအနေပတ်ဝန်းကျင်ဖြစ်ဖို့အရေးကြီးနေတဲ့ကာလတစ်ခုဖြစ်တယ်။ဒီကာလမှာဒီလိုအမျိုးကိုမဖန်တီးနိုင်ဘူးဆိုရင်တိုင်းပြည်အတွက်အခြေအနေကတော့ထိုးထွင်းရရှိတဲ့ဆိုရင်အားလုံးကိုကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်
အစိုးရကိုယ်စားလှယ်ဘက်ကတော့အစိုးရနဲ့လွှတ်တော်တက်တန်းဟာမကြမီကုံဆုံးတော့မှာဖြစ်တာကြောင့်အချိန်အကန့်အသတ်ရှိကြောင်းနဲ့လက်ရှိအစိုးရတက်တန်းကာလအတွင်းမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA ကိုစတင်အကောင့်ထဲပို့လို့ကြောင့်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲဟာ UPWC နဲ့ ABSDF တို့ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးအခုနေပြည်တော်မှာဆွေးနွေးပြစ်တာကတော့ UPWC အဖွဲ့ဝင်ဝင်ကြီးတွေဟာလွတ်လပ်ရေးနေ့အခမ်းအနားပြင်ဆင်ဖို့ရှိတာနဲ့ ABSDF ကလည်းဒီအခမ်းအနားကိုတက်ရောက်ဖို့ရှိတာကြောင့်ဖြစ်ပါတယ်။လာမယ့်၄ရက်နေ့မှာကျင်းပမယ့်လွတ်လပ်ရေးနေ့ဗိုလ်ရှုသဘင်အခမ်းအနားကိုတော့နိုင်ငံတော်အစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးလိုလိုကိုဖိတ်ကြားထားပြီးနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွဲဆုံဆွေးနွေးပွဲရှိနေပါတယ်။ဒီဖိတ်ကြားချက်နဲ့ပတ်သက်ပြီးပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်
။ဒီတိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့အစည်းတစ်ဖွဲ့ချင်းတဖွဲ့ချင်းကောင်းစင်နဲ့ဖိတ်တာရှိပါတယ်။အဲ့ဒီတဖွဲ့ချင်းတဖွဲ့ချင်းဖိတ်တဲ့နေရာမှာလည်းဖိတ်ခံရတဲ့ဖွဲ့ကကျွန်တော်ပြီးတော့ KIO အပါဝင်ပေါ့ဗျာ16ဖွဲ့ရှိပါလား။တိမ်မြုပ်နေတဲ့ဒီကိစ္စကိုအခုလိုဘုတ်ချုကပပင်းလုံးပဲပြီးတော့အတိမပြုသေးရတဲ့ပတင်းများရတော့သမတကြီးကိုယ်တိုင်တွေ့မယ်9ရက်နေ့မနက်မှာပြီးတော့မွန်မဲပိုင်းမှာကျွန်တော်တို့ကာကွယ်ဦးစီးချုပ်ကိုယ်တိုင်တွေ့မယ်လို့အဲ့ဒါတင်ရပါလား။ပြဆုံးဖင်းနေဝဲအကျဉ်းချက်ကလေးရှိမှလည်းနိုင်ငံရေးရတော့တော်တော်လေးအကျိုးရှိတဲ့ပြဆုံးပွဲဖြစ်နိုင်မယ်လို့တော့ကျွန်တော်ယူဆတာပါပဲ
လွတ်လပ်ရေးနေ့ဗိုလ်ရှုသဘင်အခမ်းအနားဟာနှစ်90ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ပြန်လည်ကျင်းပတာလည်းဖြစ်ပြီးအပြစ်ရထားတဲ့အဖွဲ့အစည်းတော်တော်များများကတရားဥပဒေရှိပေမဲ့အပြစ်မရသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF တို့ကတော့တရားမယ်မတရားဘူးဆိုတာအတိမပြုနိုင်သေးပါဘူးတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာဒီလလယ်ပိုင်းလောက်မှာပြန်လည်စတင်နိုင်ဖို့သဘောတူထားပါတယ်။လာမယ့်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့မှာတော့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးနိုင်ဖို့လည်းရည်ရွယ်ထားပါတယ်။
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA American တန်ရဲ့တောက်ကြနေညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါရစေ။ဣသရေလနဲ့ပါလက်စတိုင်းဒေသတွေမှာ2014ခုနှစ်အတွင်းဇက်တိုက်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေဟာနှစ်ဖက်တင်းမာမှုတွေကိုနှစ်အတော်ကြာမတွေ့ခဲ့ရတဲ့အခြေအနေမျိုးထိပြင်းထန်စေခဲ့ပါတယ်။လာမယ့်နှစ်သစ်မှာအခြေအနေကပိုလို့တောင်းခက်ခဲသွားစေနိုင်တယ်လို့ VOA သတင်းတောက် Scott Bobs ကဂျေရုဆလင်ကနေသတင်းပေးပို့ထားတာကိုတော့ကိုသားညိုဦးကပြောပြပါမယ်ရှင်။
အရှေ့လေပိုင်းညီငယ်ဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ကြိုးပမ်းချက်တွေပြက်ပြယ်ခဲ့ပြီးတဲ့နောက်ဣသရေလနဲ့ပါလက်စတိုင်းကြားပြည်ပခါတွေပိုးပြီးတော့ပြင်းထန်လာပါတယ်။ဒီအခြေအနေကနှစ်ဖက်စလုံးမှာရှိတဲ့အဆွေရောက်တွေကိုပို့ပြီးတော့အားကောင်းစေခဲ့တယ်လို့ဟီဘရူးတက္ကသိုလ်ကပမောခမိုရှီမောက်စ်ကပြောပါတယ
်။နှစ်ဖက်ပြန်လည်ရန်စနေကြတာပါ။ကျွန်တော်ဆိုလိုတာကနှစ်ဖက်စလုံးကအဆွေရောက်စစ်သွေးကြွနေကြသူတွေနဲ့သူတို့ရဲ့ပြုမှုတွေသူသဖြင့်လက်ရရင်အဖွဲ့တွေကြားအပြန်အလှန်ရန်စနေကြတာပါ
။အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီရဲ့အရှေ့လေပိုင်းဒေသညီငယ်ဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးကုလကြာကြိုးပမ်းမှုတွေဟာပြီးခဲ့တဲ့ဧပြီလထဲမှာတော့ပြက်ပြယ်ခဲ့ပါတယ်။ပါလက်စတိုင်းတိကအင်အားစုကြီးနှစ်ခုဖြစ်တဲ့ Father နဲ့ Hamas အဖွဲ့တွေခုနှစ်နှစ်ကြာကွဲနေခဲ့ပြီးတော့မှအခုတခါပြန်လည်ပေါင်းစည်းပြီးတော့ညီညွတ်တဲ့အစိုးရတရားဖွဲ့စည်းကြောင်းကြေညာလိုက်တာကြောင့်လဲ Israel နဲ့ Palestine ဆွေးနွေးပွဲတွေပြက်ပြယ်သွားတာပါ။ဂျူးနိုင်ငံကို Hamas တွေကအသိအမှတ်မပြုတဲ့အတွက်တန်တမာရေးအရဆက်ဆံပြောဆိုမှုမှန်သမျှကိုဖျက်သိမ်းတယ်လို့ Israel ဘက်ကပြောဆိုခဲ့ပါတယ်။ဒီလိုမျိုးတန်တမာဆက်ဆံရေးပြတ်သွားတာနဲ့တူ Israel နဲ့ Palestine လူငယ်အချို့အသက်ခံခဲ့ရတဲ့ကိစ္စတွေကြောင့် Israel နဲ့ Hamas တို့အကြားရပ်ပေါင်း50ကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့လူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။တရားဝင်ပြစ်ခတ်ရစေးရေးမရှိဘဲနဲ့ August လထဲမှာအဆုံးသတ်ခဲ့တဲ့နှစ်ဖက်ပြစ်ခတ်မှုတွေကြောင့်ပြည်သူတွေအတွက်ကတော့ဒီညီညာရေးဆွေးနွေးစကားပြောဖို့တက်အသက်ရှင်ရပ်တည်ရေးကပိုပြီးတော့ရေးကြည့်တယ်လို့ရှေ့ Jerusalem Elquas တက္ကသိုလ်က Zakaria Elkart ကပြောပါတယ်။
The best thing I hope that the bats
လက်ရှိရှိနေတဲ့အဆိုးဆုံးအခြေအနေကနေဒီတဲ့ပိုမဆိုးသွားဖို့ပဲကျွန်တော်အကောင်းဆုံးမျှော်လင့်ပါတယ်။ဒါကတော့ကျွန်တော်ရဲ့မျှော်လင့်ချက်ပါ
။ဂျူးနဲ့မွတ်စလင်တွေအထွတ်မြတ်ထားတဲ့ Temple Mount ဘုရားကျောင်းဒါမှမဟုတ် El Aqsa Biligo လက်ရရင်အစ္စရေးတွေတွားရောက်လေပတ်ရာကနေပြီးတော့အကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တယ်လို့ပဲတချိန်ထဲမှာလည်းပဲတဦးတည်းတိုက်ခိုက်သူတွေကအစ္စရေးနေမြေတဲ့ကိုဝင်ရောက်တိုက်ခိုက်တာမျိုးအရှိဂျေရုဆလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာမွတ်စလင်တွေအပေါ်မှာလက်စားချီတိုက်ခိုက်မှုတွေအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်အစိုးရမှမျှော်လင့်ချက်တွေအကြီးအကျယ်ပြောက်ခဲ့ရတယ်လို့ဟီဘရူးတက္ကသိုလ်ပါမောခ်မောက်စ်ကပြောပါတယ
်။ Fail. This is the conclusion now.
ပြောလင့်ချက်ပြသုံးသွားတာပါ။ဒါကအခုပြိပခါရဲ့ညီကောင်မှာပဲအခြေအနေတွေပြောင်းလဲလာဖို့တော့မျှော်လင့်ပါတယ်။သမိုင်းသုံးသပ်သူတယောက်အနေနဲ့ကျွန်တော်ပြောနိုင်တာကတော့အပြောင်းလဲတွေဖြစ်နိုင်ပါတယ်။အပြောင်းလဲဖြစ်နိုင်တဲ့အခြေအနေကျွန်တော်တို့မမြင်ရတဲ့အရာတွေအားလုံးရှိနေတာပါ။
El Kas တက္ကသိုလ်ရဲ့ပမောခ El Kas ကတော့ Israel ဆွေးနွေးပါလက်စတိုင်းအာဏာပိုင်တွေအနေနဲ့လက်ရှိသူတို့စုပ်ကင်ထားတဲ့အခြေအနေဆုံးရှုံးမှုကိုစိုးရိမ်နေတဲ့အကြမ်းဖက်ပောက်ကွဲမှုတွေကိုရှောင်ရှားကြလိမ့်မယ်လို့ယူဆနေတာ
interest to maybe bother each other
နှစ်ဖက်အကျိုးစီးပွားနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်နှောက်ယှက်တာရန်စရာတွေရှိကောင်းရှိမယ်ဒါပေမဲ့တစ်ဖက်တည်းကပဲအပြတ်သက်အသာစီးရတဲ့အခြေအနေမျိုးတော့မဖြစ်နိုင်ပါဘူ
းရှင်းနေမှလာတဲ့ Israel မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာနဲ့မျှကတောင်းကင်းအခြေအနေတွေထပ်ဖြစ်လာနိုင်ပြီးတော့တန်တမာရေးရဆွနေမှုတွေဖြစ်လာဖို့ကမလွယ်ဘူးလို့သုံးသပ်သူတွေကပြောပါတယ်။ဂျာဝင်စစ်ဆန်မှုတွေမှာအရေးပါတဲ့အမေရိကန်အနေနဲ့ကလည်းရှင်းနေထဲမှာတမရယူကောက်ပွဲမဲဆွဲလှူရှားမှုတွေအချိန်ယူကျင်းပရမှာမလို့အလုတ်များမဲ့အချိန်ပဲဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြခဲ့တာပါရှင်။ VOA သောတာရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-2-3-2-3-2-5-5-5လေးကိုခေါ်ဆိုနိုင်သလို fax နံပါတ်ကတော့1-2-3-2-3-2-5-5-5ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24-32-40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 2ရက်တောက်တာနေ့ညပိုင်းအတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ57 kHz 5885တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆောင်လေးအမေရိကန်တခွင်နဲ့အတူ2014ခုနှစ်အတွင်းထူးခြားတဲ့သိပ္ပံပညာတွေ့ရှိချက်တွေကိုစူးစီးတင်ပြပေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
ဖေဖော်ဝါရီ2080ကြာလို့ချိန်ကမ္ဘာရာသီဥတုကတော်တော်ကိုပြောင်းသွားပြီးတော့အခုချိန်ထက်မြတ်3ဒီဂရီပိုမြင့်လာတဲ့အတွက်ကမ်းရိုးတန်းဒေတာတွေဟာပင်လယ်ရေအောက်မြုပ်သွားမယ်ဆောင်းရာသီအိုလံပစ်လုံး
ဒေါက်တာဘရေသာတင်ရဲ့ပြောပြချက်နဲ့အတူစိတ်ဝင်စားစရာထူးခြားတဲ့စမ်းသပ်ရှာဖွေမှုအစ်တွေကိုသိရှိကြရမှာဖြစ်ပါတယ်အဲ့ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်2015မှာဒီပြီးခဲ့တဲ့နှစ်တစ်တုန်းက2015နှစ်တစ်မှာပြီးခဲ့တဲ့2014ခုနှစ်အတွင်းကအမျိုးသမီးကဏ္ဍကနေထုတ်လွှင့်ပေးသမျှအစီအစဉ်တွေကအမှတ်ရစရာအမျိုးသမီးတွေရဲ့ပြောဆိုချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလာတန်းကပြန်ပြီးတော့စူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
and I'm not going to be able to do it I'm not going to be able to do it I'm not going to be able to do it နာမည်မခွဲပြောင်းကတော့တဘောကောင်းနေကြတာလေပေမကောင်းတဲ့လူတော်တဲ့ရင်လဲသေးတာတော့မှလက်နဲ့သွားတိုက်ပြီးတော့ဆွန့်ဆင်နေတာဒီကတော့ဒီကအခုကျတော့သူ့မြေရလက်ရှိရကွဲပါတယ်လေအဲမြေရှိရကွဲပါတော့ကျတော့သူ့မြေကိုခတ်တလားဆိုပြီးတော့သူကဆန္ဒပြတဲ့လူကိုခုလက်ရေးနေပါလေလိုက်ကြိုက်ပြီးတော့သူကနောက်ကနေအားပေးတာညီလိုက်ဖို့ရင်းနဲ့အဲတဲတဲ့ကိုပြစ်လိုက်တာနှခုဖုံးနောက်တွေပါကိုထွက်တာကျမကိုယ်နဲ့ကောက်ခဲ့တာအုံနောက်တွေလည်းထွက်တယ်အုတ်ခုနေလည်းဝန်တောင်ခွာလောက်လိုက်ကောက်ပါတယ်အုတ်ခုလည်းသူတို့ကကြည့်တဲ့ခန္ဓာပိုင်းကကြည့်တယ်။အခုဝင်နေတဲ့မှာဘာမှမပေါ့ကြည်ဘ
ူးပဲပါလား။အဲ့ဒါကတော့2015ခုနှစ်တစ်ကိုကူပြောင်းတဲ့ကာလမှာကိုလွန်ခဲ့တဲ့2014ကအမျိုးသမီးကဏ္ဍမှာတင်ပြခဲ့တဲ့အစီအစဉ်တွေနဲ့မှတ်သားဖို့ရအမျိုးသမီးတွေရဲ့အသံတွေကိုအနှစ်ချုပ်တင်ပြရမှာကြေကွဲဖို့ရအကောင်းဆုံးပြောကြားချက်လို့ဆိုရမှာပါ။ဒီဇင်ဘာလ22ရက်နေ့ကစကိုင်းတိုင်းရင်းမာပင်ခရိုင်လေပောင်ကျင်းနီစီမံကိန်းအတွက်တင်းယူထားတဲ့မြေတွေမှာရောကြီးမြူတဲ့ဒေတာဂန်ဒီရဲ့မြေယာတွေကိုမြန်မာဥပိုင်လင်မိတက်နဲ့ဖက်ဆက်လုပ်နေတဲ့တရုတ်ဝန်ပန်ကော်မတီတို့ကခြံစည်းရိုးအတင်းခတ်ဖို့စူးစမ်းရတာကနေဒေတာဂန်ဒီနဲ့အခြေအနေတင်းမာလာပြီးလုံခြုံရေးရဲတွေရဲ့ပြစ်ခတ်မှုကြောင့်ဥကောင်းတနတ်မှန်ခဲ့ပြီးမိုးချိုပြင်းရွာသူဒေါခင်ဝင်းတည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မျက်မြင်သက်သေတူရဲ့ပြောကြားချက်ပဲဖြစ်ပါတယ်ခုလိုခြေကွဲဝေရဖြစ်ရပ်နဲ့ပတ်သက်လို့စန္ဒပြမှုမှာပါဝင်ခဲ့တဲ့တောင်သူတူဦးရဲ့ရင်ဖွင့်တန်းဟာလေမှတ်သားစရာလို့ဆိုရပါလိမ့်မယ်
။ကျဲလုံးဘိန်းနေရလဲအကြောင်းမဆောင်အောင်ဖြစ်တယ်။တရုတ်ကအစိုးရရဲ့တရုတ်ရဲနေရလဲအကြောင်းမဆောင်အောင်ဖြစ်တယ်။အလို့သမားဆိုအကြောင်းမဆောင်ဆောင်လာရှိတဲ့အင်းအာကြီးနဲ့စပယ်ရွာဒေသကအမျိုးသမီးနဲ့ယောက်သားတွေကိုအတင်းအားလုံးအကြမ်းဖက်တဲ့နေရာမှာတရုတ်တွေကိုရဲနေအားမေးပြီးတော့ဒီမဥပမာလူမျိုးတွေကိုပထူခိုင်းတယ်အဲ့တော့ဒီမှာကျင်းလာတာကကိုယ့်မျိုးပေါ်မှာကိုယ်တကယ်ရှိခွင့်နဲ့ကိုယ့်နေမျိုးကိုလှုပ်ရှားနေတဲ့အချိန်မှာတိုင်းတော်ကများပြီးကိုယ့်မျိုးပေါ်ကိုဒီမှာတော့အစော်ကန်းခံရလားဒီမှာအလားကျင်းလာဆုံးမဲဒီမှာအခြေခွဲဆုံးမဲအလား
တခါအမျိုးသမီးများပေါ်အချမ်းဖက်ခံရမှုနဲ့ပတ်သက်လို့မြန်မာအမျိုးသမီးအဖွဲ့အစည်းတွေကဒီနှစ်အတွင်းအစီရင်ခံစာတွေအသီးသီးထုတ်ပြန်ခဲ့ကြတာတွေရှိပါတယ်ပြီးခဲ့တဲ့နှစ်ဇန်နဝါရီလ15ရက်နေ့ကရည်ရွယ်မှုမှကင်းလွတ်ခြင်းနဲ့မပြောင်းလဲသေးတဲ့စနစ်ဆိုတဲ့အစီရင်ခံစာကိုထိုင်းကျေးဆိုင် WLP ကအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာပြုစုသူတူဦးဖြစ်တဲ့
မကျူရရဲ့ပြောပြချက်ကိုလည်းဆက်လက်တင်ပြလိုပါတယ်။ထိုးစစ်ဆင်မှုနဲ့ဒီလင်ပိုင်းဆိုင်ရာအကြံဖက်မှုကတိုက်ရိုက်ဆက်နွယ်မှုရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကစစ်ပွဲတွေကမရနေသေးပါဘူး။အဲ့ဒီစစ်ပွဲဖြစ်ပွားရခြင်းကကျမတို့အမျိုးသမီးတွေအတွက်လုံခြုံမှုကမရနေပါဘူး။အမျိုးသမီးတွေလုံခြုံမှုမရဘူး။လင်ပိုင်းဆ တယ်ပြီးလို့ရှိရင်ဒီကျိုးလုံမှုကအစိုးရစစ်တပ်တွေဘက်ကနေကျိုးလုံမှုကသူတို့ကတကယ်တရားဝင်ကျူးလွန်နေတယ်ကြည်ကြည်ပြန့်ပြန့်ကိုကျူးလွန်နေတယ်တိုက်ပွဲရှိနေခြင်းအားဖြင့်အမျိုးသမီးတွေကလင်မိုက်ဆိုင်ရာအကြမ်းဖက်မှုကတော့ရှိနေတယ်ခံနေရတယ်အမျိုးသမီးတွေကတစားခံအားဖြင့်ကျူးလွန်ခံနေရတယ်ဆိုတဲ့ဥဆောင်ရှင်မတို့ကကြည်ကြည်ပြန့်ပြန့်မြေမောင်းထိုးပြနေတာပါ
ဒါကထိုင်းကျေးဇိုက် KWAG ခေါ်ကချင်မျိုးသမီးများအစည်းအရုံးကအတန်တိတ်ထိုးစစ်ဆိုတဲ့ခေါင်းကြီးနဲ့မြန်မာစစ်တပ်ရဲ့နှီးပြွာတွေကြောင့်ကချင်ဒေသမှာမျိုးရည်စေဝါပြဿနာကြီးဟာစိုးရင်ရလောက်အောင်ကြီးထွားနေပြီဆိုတဲ့အစည်းအဝေးခန်းစာကိုအောက်တိုဘာလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးခန်းစာပြုစုသူတူဖြစ်တဲ့ KWAG အစည်းအရုံးရဲ့တာဝန်ခံတူဖြစ်သူမွန်းနေလီကခုလိုကချင်ပြည်နယ်မှာဘိန်းဆွဲမှုကြောင့်မြို့သမီးတွေပေါ်ဘယ်လိုထိခိုက်စေလဲဆိုတဲ့ပြောပြချက်ဟာလေအမှတ်ရစရာလို့ဆိုရပါလိမ့်မယ
်မြို့သမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကစေတမဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကခြားတွေးရတယ်ကျွန်မတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့နီလန်းတွေထွက်လာတယ်ပေါ့နော်ဒီလိုရှိရင်တချို့ဒီဈေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြုလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာထပ်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲမနိုင်တလို့မိုးရစေဝါတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့မလွတ်ကျင်းဘူးပေါ့နော်ဒါပေမဲ့ဒီမိုးရစေဝါအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တည်ကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့နီးရပေါ့နော်တရုတ်နေမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွလွကြီးဖြစ်လာတယ်လွလွဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကမိစွာတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိမ့်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ချဖို့အတွက်သူချောက်ကားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ဘုံတော့အဲ့လိုမျိုးဟိုရောင်းစားတဲ့အဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရဆွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာဘုံတော့ပတ်စံပဲရချင်လာတဲ့အခါကျတော့ဒီတခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကဘုံတော့ကွန်ဖိုးတွေပေးပတ်စံညာညာပေးပြီးတော့လာတောင်းရမ်းပြီးဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိပဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့ပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတာတွေရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံရောက်သွားတဲ့အခါကျတော့သူကိုသူ့ဘာပို့ပြီးဖြစ်တယ်ပ
ါနောက်ဆုံးအနေနဲ့တင်ပြလိုတာကတော့23ရာစုမှပြတ်ထန်းဖို့မသင့်တော်တော့ဘူးလို့နိုင်ငံတကာကထောက်ပြတဲ့မေလ29ရက်နေ့ကမြန်မာအစိုးရကနေကိုးကွယ်ရာဘာသာရေးကူးပြောင်းမှုဆိုင်ရာဥပဒေကြမ်းနဲ့ဆက်လျင်ပြီးယဟန်ရှင်လူပြည်သူအများအကြံပြုချက်များဖိတ်ခေါ်တဲ့ကြေညာချက်နဲ့ပတ်သက်တာဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာဥပဒေလေးရဖြစ်တဲ့ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာဥပဒေလက်ထပ်ထင်မြင်ခြင်းဆိုင်ရာဥပဒေနှင့်တလင်တမြားကျင့်သုံးမှုဆိုင်ရာဥပဒေအစိုးပြုချက်တို့ပါဝင်ပြီးမျိုးစောက်ဥပဒေကြမ်းရဲ့လို့ခြုံငုံခေါ်ဝေါ်ထားတာဖြစ်ပါလေ။အဲ့ဒီမျိုးစောက်ဥပဒေကြမ်းပေါ်အကြံပြုချက်တွေဖိတ်ခေါ်ခဲ့တဲ့ကြီးညာချက်ထွက်ပေါ်လာတဲ့အခါမှာပြည်တွင်းပြည်ပကတုံ့ပြန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါလေ။ WLB ခေါ်အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မတ်တင်ဒီညိုရဲ့တင်ပြချက်အမည်ဟာလေစဉ်းစားစရာဖြစ်တယ်လို့ဆိုရမှာဖြစ်ပါကြောင်းတင်ပြရင်း ကြည်တရင် ပါရဲ့ မြို့သူများကန္တာကို နှီးကုန်းချုပ်အပ်ပါတယ်ရှင်
နောက်ပြန်လှည့်သွားတယ်လို့ပြောလို့ရတာကတော့ ဒီအမျိုးသမီးတွေကို စောက်ရဲဆိုတဲ့ ဒီခေါင်းစဉ်အောက်မှာထည့်လိုက်တာပဲ ဆိုတော့အမှာ ဥပဒေပိုင်ဆိုင်ရာကန့်သတ် ပြတ်တမ်းမှုတွေ ပြုလုပ်လာတယ် ဒါကြီးကို ကျွန်တော်နိုင်ငံအစိုးရဥသိမ်းစိန်ကရော နောက်ပြီးတဲ့ခါကျလို့ရှိရင် တကယ်အကြီးဆုံးပါတီဖြစ်တဲ့ ပြည်ခံပြိုးပါတီအပါဝင် ကျွန်တော်တို့ရဲ့နိုင်ငံမှာဩဇာအကြီးမားဆုံးဖြစ်တဲ့
နောက်ထပ်အင်အားစုတစ်ရပ်ဖြစ်တဲ့ဖုံးတော်ကြီးတွေကအစဒါကြီးကိုတကယ်ခိုင်မာတဲ့ယုံကြည်ချက်တွေနဲ့လှုပ်ဆောင်လာတာဟာကျမတို့မျိုးသမီးတွေအတွက်ကတော့အမတမ်းမှဟိုဝမ်းနဲ့ကြည်ခွင့်ရတယ်လို့ပြောချင်ပါတယ်ဒီလိုမျိုးဖြစ်မှာကျမတို့မျိုးသမီးတွေအတွက်ချမ်းပတ်ခံရတဲ့အနေအထားနေပြီးတော့ကာကွယ်စောင့်ရှောက်ပေးဖို့ထက်ကိုယ့်ရဲ့အမျိုးကိုယ့်ရဲ့ဘာသာဒါကြီးကပို့ပြီးတော့မ
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာပါရှင်။ဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။အခုသုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုစပါမယ်။2015နှစ်သစ်ကြိုဆိုပွဲတွေကမ္ဘာတဝန်းဆင်နွှဲခဲ့ကြတာမှာအမေရိကန်ပြည်ထောင်စု Times Square မှာကျင်းပတဲ့နှစ်သစ်ကြိုဆိုပွဲကိုတော့လူတွေတန်းနဲ့ချီပြီးတော့တက်ရောက်ဆင်နွှဲခဲ့ကြပါတယ်။ချမ်းအေးတဲ့ရာသီဥတုဒဏ်အောင်မှာပဲအခုလိုနှစ်သစ်ကိုကြိုဆိုခဲ့ကြတာပါ။အခုတစ်ပတ်သုတဆုံးတဲ့ American တခွင်အစည်းအဝေးမှာနယူးယောက်မြို့ Times Square မှာကျင်းပတဲ့နှစ်သစ်ကြိုဆိုပွဲအကြောင်းနဲ့အတူနှစ်သစ်ကူဆုတောင်းစကားတွေကိုကြားကြရမှာပါ။ကိုအောင်အောင်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
တော်ရရှိနေအားလုံးနှစ်သက်ပါဘေးပြာဝေးကွာပြီးအားလုံးအဆင်ပြေစေဖို့2015ခုနှစ်ရဲ့ပထမဆုံးသုတဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကနေစွန့်မွန်ကောင်းတောင်းလိုက်ပါရခင်ဗျာတော်ရရှိမြန်ခင်ဗျာနေဟောင်းကုံဆုံးလို့နှစ်သက်ကိုကျူစွာပွဲတွေကဘာအနှံ့ကျင်းပကြတာမှာကျွန်တော်တို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလည်းနှစ်သက်ကျူစွာပွဲကိုကျင်းပခဲ့ပါတယ်အမေရိကန်အရှိတ်ချန်ဒေတာစံတော်ချိန်12နာရီမထိုးခင်စက္ကန့်ပိုင်းအလိုမှာအခုလိုနံပါတ်စင်တွေရည်ပြီးနှစ်သက်ကူးရကြပါတယ်။နယူးယောက်မြို့တော်ဝန်ဘီလ်ဒီပလစီယိုနဲ့အတူနိုင်ငံတကာကယ်ဆယ်ရေးကော်မတီရဲ့ကိုယ်စားလှယ်တွေဖြစ်တဲ့ဒေးဗစ်မီလီဘန်အပါအဝင်အထူးဧည့်သည်တွေကနယူးယောက်မြို့ရဲ့နှစ်သက်ကူးကြိုဆိုတဲ့အထိမ်းအမှတ်သင်္ကေတဖြစ်တဲ့ခရစ်စတယ်ဘောလ်ကိုခလုတ်နှိပ်ပြီးပေ80အမြင့်ကနေအောက်ကိုချပေးခဲ့ကြပါတယ်။စက္ကန့်60အတွင်းအချင်း72ပေးအလေးချိန်ပေါင်12000နီးပါးရှိတဲ့ခရစ်စတယ်ဘောအောက်ကိုရောက်ချိန်မှာတော့2015ခုနှစ်အတွင်းစတင်ချင်းနှင်းဝင်ရောက်ခဲ့တာပါနယူးယောက်မြို့မှာနေထိုင်တဲ့ကိုမြင့်လိုင်ကတော့ဒီနှစ်သစ်ကူးပွဲနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
နယူးယောက်မှာဆိုလို့ရှိရင် Times Square မှာပေါ့နော် Ball Drop လို့ခေါ်တာပေါ့ဆိုအဲ့မှာတော့နှစ်သစ်ကိုကြိုဆိုတဲ့ပွဲနှစ်သစ်ကူးပွဲလို့ကြားတယ်အဲ့လိုလုပ်တဲ့အခါမှာဒီအမေရိကမှာရှိတဲ့ဒီနိုင်ငံကြီးသတင်းဌာနတွေဖြစ်တဲ့ NBC တို့ Fox တို့နောက် ABC တို့ CNN တို့အားလုံးသတင်းဌာနတွေကနေပြီးတော့ဒီကဒီ New Year နှစ်သစ်ကူးပေါ့နော်ကြိုဆိုတဲ့ပွဲကိုဒီတိုက်ရိုက်ထုတ်လွှင့်ကြတယ်ဒီကနာမည်ကြီးအဆိုတော်ရဲ့ကြော်ဝေတင်ဆက်မှုတွေထုတ်လွှင့်ကြတယ်ဒီမှာတော့လူတွေအားလုံးနေ့လည်းမနေ့9နာရီ10နာရီလောက်ကြရပါဘောနော်လာတော့ဒီတန်းစီပြီးတော့စောင့်ကြတာအားလုံးလူစမ်းနဲ့ချီပြီးရှိပါတယ
်အကျန်းဖက်သမားတွေဟာနယူးယောက်မြို့ကိုပြစ်မှတ်ထားတိုက်ခိုက်လေးရှိတာကြောင့်နှစ်သစ်ကူးကြိုဆိုပွဲကာလမှာလုံခြုံရေးလည်းအထူးတင်းကျပ်ထားပါတယ်ဒါအပြင်ချမ်းရေးလာတဲ့ရာသီဥတုတန်ကိုကြံ့ကြံ့ခံရင်းနာမည်ကျော်နယူးယောက်နှစ်သစ်ကူးကြိုဆိုပွဲမှာပါဝင်ဆင်နွှဲနိုင်ဖို့ကမ္ဘာတလွှားကသူတွေလည်းနယူးယောက် Times Square ယဉ်ပြင်မှာစုဝေးခဲ့ကြတဲ့အကြောင်းကိုလည်းကိုမြင့်လှိုင်ကပဲအခုလိုဆက်ပြောပြပါတယ်
မတော့နှစ်သိခုတော့အရင်အေးတယ်ညဆိုလို့ရှိရင်30 30 Fahrenheit လောက်ပဲရှိရကျေရလေဒါပေမဲ့အဲ့လောက်အေးတဲ့အထဲထဲမှာအားလုံးကဒီကလာတစ်နေ့လုံးဆိုချမ်းချမ်းစီးစီးနဲ့ပေါ့စောင့်နေကြဆိုမဲ့အဲ့ New Year မှာ စာအုပ်နှစ်တခုကြောက်တဲ့အခါမှာအဲ့ခုနပြောတဲ့ဘောလုံးညာတို့ကြလာတယ်မရှိဘူးပြန်နေပေါက်ကြတယ်အပေါ်ကနေပေါ့အဲ့လိုစက်ကူကြီးကျဲချဆိုတော့သူတွေအကုန်လုံးက Happy New Year ပေါ့အားလုံးအော်စာဟစ်ကြပေါ့နော်ပြောတယောက်နဲ့တယောက်နဲ့ဖက်ကြပေါ့တော့ခုနကပြောတဲ့ချမ်းသာစီရည်လည်းအကုန်လုံးမေ့ပေါ့နော်
ခရစ်စတဘောကိုအခုလိုအမြင့်ကနေအောက်ကိုချပေးတဲ့အစဉ်လာကို1900ခုနှစ်ကတည်းကစတင်ပြုလုပ်လာတာပါလူတန်းနဲ့ချီပြီးစုဝေးဆင်နွှဲကြတဲ့ဒီနှစ်သစ်ကြိုဆိုပွဲမှာပါဝင်နိုင်ဖို့အတွက်ဒီဇင်ဘာ31ရက်မနက်ပိုင်းကတည်းက Times Square ရင်မြင်နားမှာစတင်စုဝေးလာပြီးနေ့လယ်ပိုင်းလောက်မှာတော့သက်ဆိုင်ရာလုံခြုံရေးတာဝန်ယူထားတဲ့ရဲဝန်တန်းတွေကပါဝင်ဆင်နွှဲလူသူတွေကိုနေရာစတင်ချထားပေးပါတယ်ညနေ6နာရီလောက်မှာတော့ Crystal Ball ကိုမီးစတင်ထွန်းကြီးပြီးပေ90အမြင့်ရှိတဲ့တိုင်ထိပ်ကိုတင်ထားလိုက်တာပါနှစ်သစ်ကြိုဆိုပွဲအခမ်းအနားကိုတော့ယွန်နန်ကတရုတ်ယဉ်ကျေးမှုအကနဲ့စတင်ဖွင့်လှစ်ပါတယ်အဲဒီနောက်မှာတော့အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီဝင်အထူးဧည့်သည်တွေကနိုင်ငံပေါင်း40ကျော်ကသူတို့အဖွဲ့ရဲ့အကူအညီပေးလုပ်ငန်းတွေအကြောင်းကိုလည်းရှင်းလင်းပြောကြားကြပါတယ်နှစ်သစ်ကူးချိန်နီးလာတဲ့အချိန်မှာတော့နာမည်ကျော်အဆိုတော် Taylor Swift ကလည်းဖျော်ဖြေခဲ့ပါတယ်တကယ်တော့နှစ်သစ်ကြိုဆိုပွဲလုပ်တဲ့ Times Square ရင်မြာအခုလိုနှစ်သစ်ကြိုဆိုပွဲလုပ်ချိန်မှာတင်လူစီကားတာမဟုတ်ပဲကဘာလဲခီးသွွားတွေနဲ့အမြဲပြည့်ကျက်နေတဲ့နေရာလဲဖြစ်တယ်လို့နယူးယောက်မြို့နယ်ကွန်မြူနီကအခုလိုဆက်ပြောပြပါတယ
်ရပါချင်းဒီဟို Times Square ဆိုတဲ့နေရာဒီကဘာရရက်ကနေပြီးတော့လာလေကြတဲ့လူတွေများတယ်ဆိုတော့ဒီနှစ်မှာလဲအဲ့လိုပေါ့နော်လာလေကြတဲ့အမတ်တရားတပ်ပုံရိုက်စားတဲ့ဆိုတော့လူတွေကတော့ကြားဝမ်းခံမြပဲဆိုတော့ဟို New Year နေ့ဆိုတဲ့အခါကျတော့ခလိုင်းနေ့တော့ပူပူတော့များတာပေါ့နော်ဟုတ်ကဲ့နောက်တော့အဲဒီတောင်းနဲ့အားလုံးကဟိုနှစ်သိကူးဆိုတော့အမတောင်းနဲ့တောင်းနဲ့ဆက်ဆက်ကြပေါ့နော်ဟိုနောက်တစ်ခါကျတော့တောင်းနဲ့တောင်းနဲ့ပြန်လာတပ်ပုံရိုက်ပြီးကြပေါ့အဲ့လိုမျိုးကြီးကြီးမားမားတွေ့ရပါတယ်
မြမပြည်ကရွှေပြောင်းအခြေချနေထိုင်သူတွေတောင်းတဲ့ချီးပီးရှိတဲ့နယူးယောက်မြို့မှာနှစ်သစ်ကူးစွန့်ကပ်ပွဲတွေလည်းဖုံးတော်ကြီးကျောင်းတွေမှာကျင်းပကြပါတယ်။နယူးယောက်မှာနှစ်ပေါင်းတော်ကြာနေထိုင်ခဲ့တဲ့ကြပြားဆရာစာပေဝေဖန်ရေးဆရာကြီးဖြစ်တဲ့မောင်ဆွမ်းကြီးကတော့2015ခုနှစ်အတွက်နှစ်သစ်စုမုံကြပြားကိုအခုလိုရွတ်ပြခဲ့ပါတယ်
။နှစ်ဟောင်းခေဟောင်းအဟောင်းပေချွေနှစ်သစ်ခေတ္တအတိတ်ကြလေအဟောင်းအညစ်ကျောင်းရပါသေးလူတည်မှုတွေအယူတွေချိုးရိပ်နိုင်ပါစေခေခေါင်းစနေဟောင်းကြောင်းရပါစေစစ်တေစနစ်တွေထွက်လျက်ကြလေခင်းရစနေညစ်တိုက်ဖြတ်ပြလေပြည်သူစနစ်ပြည်သူခေထွန်းတည်နိုင်ပါစေ
အမေရိကန်ပြည်အောင်စုအနောက်လေပိုင်းကအင်ဒီယာနာပြည်နယ်မှာနေထိုင်တဲ့နိုင်ငံကျော်အစိုးရကြီးတော်မမအေးကလည်းနှစ်သစ်ကူးစွမွန်စကားအခုလိုဆုခဲ့ပါတယ
်အော်စိတ်ထဲမှာတော့လေအားလုံးငြင်းငြင်းကျင်နေကိုကညဉ့်ညံ့ရသမားလေးအစရေကညဉ့်ညံ့တာကိုကြိုက်တာမညဉ့်ညံ့ရင်ဘာမှမလုပ်နိုင်ဘူးတိုင်းပြည်လည်းမတိုးတက်နိုင်ဘူးလူမျိုးလည်းမတိုးတက်နိုင်ဘူးအစစရရအဆင်ပြေဖို့လိုအပ်ပါတယ်ညဉ့်ညံ့ရပါသည်စုစုပေါင်းပေါင်းနဲ့နိုင်ငံကြီးကိုတိုးတက်အောင်လုပ်လုပ်ကြပါသည်လို့ဆုတောင်းပါတယ်ကွယ
်အခုခါမှာဒေါ်မမကြီးဟာမြမပြည်ခီးစဉ်အတွက်အင်ဒီယာနာကနေစတင်ထွက်ခွာပြီးကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာခေတ္တနေထိုင်လျက်ရှိပါတယ်2015ခုနှစ်မှာမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်ချမ်းမြေ့ပါစေဆိုတဲ့သတင်းကိုလည်းအခုလိုတည်ဆူပေးခဲ့ပါဗျ
။ကောင်းမြတ်သောစိတ်ဓာတ်နဲ့မြစ်တာပွားဝေ
ကန်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာနေထိုင်တဲ့ဆိုတော့လာရှိုသိန်းအောင်ကလည်းမကြသေးခင်ကမှမြန်မာနိုင်ငံကနေပြန်လဲရောက်ရှိလာတာပါသူရဲ့2015ခုနှစ်အတွက်ဆန္ဒကိုလည်းအခုလိုပြောပြခဲ့ပါတယ်ခင်ဗျာ
2015ထဲမှာတော့ကျွန်တော်မြင်းညနာဒီရွေးကောက်ပွဲမှာလည်းဟုတ်လားမြတ်မြတ်တတ်တာနေဟုတ်လားအားလုံးမဲဆန္ဒအရာပေါ့နော်ဟုတ်လားရွေးကောက်တဲ့ဒီကို ယောက်တင်ပေးကြပါပြီးတော့မှတိုင်းပြည်အချို့ကိုလည်းအားလုံးဒီတယောက်နဲ့တယောက်ဟိုလည်းပေါ့လက်ညှိုးထိုးအပြစ်မတင်ကြတော့ပဲဟုတ်လားဟိုနားလည်းမှုပြီးခွင့်မလွတ်နိုင်လည်းနားလည်းမှုပြီးပြီးတယောက်နဲ့တယောက်အဲလူလူဆက်ဆံကြပြီးတော့မှတိုင်းပြည်အတွက်အားလုံးဝိုင်းဝန်းပြီးတော့လုပ်ပေးကြပါလို့နော
်တူတာဆောင်လင်းအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။2014ခုနှစ်ဟာအာကာသဆိုင်ရာအပါဝင်သိပ္ပံကဏ္ဍအမျိုးစုံမှာသူတေသနာအတွေ့ရှိချက်တွေနဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ဒီထဲကအရေးပါတဲ့တွေ့ရှိချက်တချို့ကိုဒီတစ်ပတ်မှာပြောပြပါရစေလွန်ခဲ့တဲ့နှစ်ပေါင်း135နှစ်အတွင်း2014ခုနှစ်ကိုအပူဆုံးလရည်နဲ့ကြုံခဲ့ရတာမို့20ရာစုနှစ်အတွင်းအပူဆုံးနှစ်ဖြစ်တဲ့ NOAA သမုဒ္ဒရာနဲ့လေထုဆိုင်ရာ American သူတေသနာဌာနကသတ်မှတ်ခဲ့ပါတယ်နှစ်ဆန်းပိုင်းမှာကမ္ဘာတောင်ဝင်ရိုးစွန်းကအန္တာတိကရေခဲပြင်ကနေကြီးမားတဲ့ရေခဲတူကြီးတွေကွဲထွက်ကုန်တာမို့ဒါဟာလာမယ့်နှစ်ပေါင်းတရာအတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်မှုနဲ့နောက်ဆက်တွဲမလိုလားအပ်တဲ့ပြဿနာတွေရင်ဆိုင်ရဖို့ရှိနေပြီဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ
်။2014ခုနှစ်မှာမိုးလေဝသဇလဒေတာရာသီဥတုလေးလာတဲ့သိပ္ပံပညာရှင်များခန့်မှန်းချက်အရစက်ကရီ2080ကျလို့ချိန်ကမ္ဘာရာသီဥတုကတော်တော်ကိုပြောင်းသွားပြီးတော့အခုချိန်ထက်မြတ်3ဒီဂရီပိုမြင့်လာတဲ့အတွက်ကမ်းရိုးတန်းဒေတာတွေဟာပင်လယ်ရေအောက်မြုပ်သွားမယ်။စောင်းရာသီအိုလံပစ်လုံးလို့မရလောက်အောင်နှင်းအကျနေသွားနိုင်ပြီလို့ခေါ်ကိန်းထုတ်လိုက်ပါတယ
်။သိပ္ပံပညာရှင်ဒေါက်တာပရိသာတင်မှာ2014ခုနှစ်မှာကမ္ဘာရာသီဥတုနဲ့မကဘဲတခြားသိပ္ပံဆိုင်ရာလေ့လာတွေ့ရှိချက်တွေကန္တဘောင်းဆုံမှာထူးထူးခြားခြားတွေ့ရတာပါလူသားတွေလွတ်တန်လိုက်တဲ့အရင်ကျဲတကွန်ဘော်ကိုအရောက်သွားနိုင်ပြီးကျဲတကွန်ဘော်ကရေနမူနာဆန်းစစ်မှုကနေကမ္ဘာရေနဲ့ကွဲပြားတာကိုသိခဲ့ရတယ်လို့ကမ္ဘာပေါ်မှာလွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကရှင်သန်ခဲ့တဲ့ကမ္ဘာအကြီးဆုံးဒိုင်နိုဆောသရဝကြီးတွေရဲ့အယိုးစုကိုလည်းဒီနှစ်မှာပဲတွေ့ခဲ့ရတာပါ
ရှင်ဟောင်းကြောက်ဖြစ်ဇီဝရုပ်ကျင်းလေ့လာသူပညာရှင်တွေဟာဒီ2014ခုနှစ်မှာအာဂျင်တီးနားနိုင်ငံပက်တာဂိုနီးယားအရက်ဒေတာမှာတန်တရာကျော်လောက်လေးပြီးတော့အရှိသေး130ရှိတယ်။ကမ္ဘာပေါ်မှာအလေးဆုံးဆက်ပြီးအကြီးဆုံးဖြစ်တဲ့ဒိုင်နိုဆောအယိုးစုကိုသွားတွေ့ခဲ့ပါတယ်။နောက်စိတ်ဝင်စားဖို့ကောင်းတာပါလဲဆိုလို့ရှိရင်နိုဘယ်ဆု2014ခုနှစ်မှာယူဘဗေဒနိုဘယ်ဆုကိုဂျပန်ကယူဘဗေဒပညာရှင်တဲ့နှစ်လောက်မကကျူးစားတီထွင်ခဲ့တဲ့အပြာရောင် LED ပေါ့နော်အလင်းရောင်ထွက်နိုင်တဲ့ဒိုင်းဘုတ်ကိုတီထွင်မှုကြောင့်ရခဲ့ပါတယ်အဲ့တော့နေရောင်ကြီးရရတဲ့ PS6 နဲ့လောင်ထားတဲ့ battery နဲ့တင်ညအခါမှာ PS6 မပေးနိုင်တဲ့ကြေးလက်ဒေသတွေမှာချိန်ငင်ကြီးအောင်ကိုမီးထွန်းပေးနိုင်တဲ့အတွက်သူတို့ဒီ Nobel ဆုကိုထိုက်ထိုက်တန်တန်ရတယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်
2014ခုနှစ်ယူပဗေဒနိုဘယ်ဆုရခဲ့တဲ့ဂျပန်ပညာရှင်3ဦးရဲ့တီထွင်မှုကနေလူနေမှုဘဝအဆင့်တန်းကိုပြောင်းလဲဖို့အတွက်ဖြစ်လာစေသလိုဓာတုဗေဒနိုဘယ်ဆုအချီးမြှင့်ခံခဲ့ရတဲ့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကသုတေသနပညာရှင်3ဦးရဲ့တီထွင်မှုကလည်းနာနိုနည်းပညာကိုပိုးပြီးတိုးတက်လာစေတာပါ
ဓာတုဗေဒမှာတလက်မရဲ့အပုံတပန်းပုံတပုံမကအလွန်တရာမှငယ်တဲ့အနုမြူနီပါလောက်သေးတဲ့အရာတွေ cell တွေကိုမြင်နိုင်တဲ့ super resolve fluorescence microscope ကိုတီထွင်တဲ့ဒီ၃ယောက်ရှိပါတယ်သူတို့ဓာတုဗေဒ Nobel ဆုပေးခဲ့ပါတယ် fluorescence microscope ဆိုတာ nanotechnology အရာ microscope ကြီးတဲ့ slide cell ကို stack လုပ်လိုက်တဲ့ဆိုအယောင်ဆိုးပေးလိုက်တာပေါ့နော်ပြီးတော့မှ microscope နဲ့အပေါ်နေပြီးအလင်းရောင်တစ်မျိုးပေါ့အလင်းရောင်တစ်မျိုးဆိုတာပါလဲဆိုလို့ရခိုင်နှုံရောင်ကြီးပါပဲအဲ့ဒါနဲ့ slant ကြည့်လိုက်တဲ့အခါကျတော့အလွန်တရာမှသေးတဲ့အနုမြူအရွယ်နီးပါးလောက်ရောက်နေပြီဖြစ်တဲ့အဒီစစ်စီးလေးတွေ cell လေးတွေကိုတိတိကျကျတိတိကျကျမြင်ရတဲ့အတွက်သူတို့ Nobel Prize ရ
နာနိုနည်းပညာဆိုင်ရာနောက်ထပ်တွေ့ရှိမှုအသစ်တွေလည်းဒီနှစ်ထဲမှာပဲထူးထူးခြားခြားထွက်ပေါ်လာတာမို့ဆေးဘက်ဆိုင်ရာနဲ့ကုသရေးတွေမှာပိုးပြီးအဆင်ပြေလာစေမှာဖြစ်တယ်လို့လူနေမှုဘဝကိုပါပြောင်းလဲသွားစေနိုင်တာပါ
ဒီနာနိုနည်းပညာနဲ့အောင်မြင်မှုတစ်ခုကတော့တကယ်ကိုတက်ရှိရုပ်ကလပ် cell တွေထဲမှာဒီစားတပွင့်ရဲ့အပုံ900ပုံတပုံတဲ့ငယ်တဲ့ဒီရွှေနဲ့ rutium နဲ့သတ္တုကြောင်းလေးကိုအပြင်ကနေပြီးတော့တန်လိုက်ဒါပြီးတော့ ultrasound အတန်နဲ့လေပတ်ပြီးတော့ဒီ motor လေးကိုလှည့်ပြနိုင်ခဲ့ပါတယ်ဒီနာနိုစေးပညာဟာ နောက်တစ်ချိန်မှာကင်ဆာယောဂါရှိတဲ့ဆဲလ်နေရာကိုပေါ့နော်ကင်ဆာဆေးတခါတဲ့ဓာတ်ရိုက်တန်းရောက်သွားအောင်ပို့ပေးနိုင်မှာဖြစ်ပါတယ်။အဲလိုပို့ပေးနိုင်တယ်လို့ကင်ဆာဆဲလ်တွေကိုလည်းလူရဲ့ကိုယ်ခန္ဓာရဲ့အပြင်ကိုဆွတ်ထုတ်ပေးနိုင်တဲ့အလွန်တရာမှတေးငယ်တဲ့ဒီစက်ပစ္စည်းလေးတွေကိုနန်နိုစက်မှုပညာနဲ့ထုတ်နိုင်နိုင်မယ်လို့ပြောပါတယ်။အဒီနှစ်ထဲမှာဆိုနန်နိုအီလက်ထရောနစ်ဤပညာကြောင့်တယ်လက်မရဲ့အပုံတသိန်းတဲ့မကတေးတဲ့ transistor ကိုလုပ်နိုင်ပြီးဒါပြော့ဒီဤပညာကြောင့်ပဲနောက်ဆိုဘာဒီပေါ်လာမလဲဆိုလို့ရှိရင်လေရော့မသွားနဲ့တင်းနစ်ဘောလုံးနောက်ရိုက်လိုက်ရင်ပူပြီးတော့တဲတဲရောက်နိုင်တဲ့ကောက်တီးထွင်ဖို့ကြိုးစားနေပါပြီ။နောက်တစ်ခုစိတ်ဝင်စားစရာကောင်းတာနွေရာသီမှာအေးပြီးတော့စောင်းရာသီမှာနွေးစီတဲ့အဝတ်အထည်တွေအပြင်တုတ်သေးတခုနဲ့ဒီကားမှန်တုတ်ထားတဲ့အခါမိုးရွာရင်ရေရက်မလို့ရေတွေကအလိုလိုကိုစီးကျသွားနိုင်တဲ့ဤပညာကိုအတိတိုးတက်လာပြီ။နောက်ဆိုလို့ရှိရင် wiper မလို့တော့ဘူးကကားမှန်လေ။ဒါဆိုတော့သူ့ပုံမှာအဲ့လိုကုတ်တင်တခုပေါ့ပြင်ထားတဲ့အခါကျတော့ hydrophobic ကိုခေါ်တယ်။ရေကြောက်တဲ့ပစ္စည်းပေါ့ဗျာ။ရေကြောက်တာမဟုတ်ရေကိုတွန်းပလိုက်တာပဲနော်။အဲ့တော့မိုးရွာလို့ရှိရင်ရေကအဲ့ပုံမှာတင်းကုန်မနေတော့အောက်ကိုအကုန်လုံးလိမ့်ကျသွားတာပေါ့။
လက်ကင်ဖုံးသုံးဆွဲသူတွေအတွက်ဒီနှစ်မှာဝမ်းသာစရာတီထွင်မှုတစ်ခုပေါ်လာတယ်လို့မအိုစေးရှာနေသူတွေအတွက်လည်းသတင်းကောင်းကြရတဲ့နှစ်ပ
ါဒီနှစ်ထဲမှာပေါ့နော်ဆဲလ်ဖုန်းကဘက်ထရီကိုမိနစ်ဝက်အတွင်းမှာပြန်ပြီးချက်ချင်း charge လုပ်နိုင်တဲ့မိပညာကိုအစ္စရေးကဇီဝယူဝပေးတာပညာရှင်တွေကတီထွင်လိုက်ပါတယ်နောက်တစ်ဖက်ကလည်းဂျပန်သိပ္ပံပညာရှင်တွေကဇီဝယုံယိုယွင်းမှုကိုနှစ်ဆလောက်မကနှီးသွားအောင်လုပ်နိုင်တဲ့မိပညာကိုတီထွင်ခဲ့နိုင်ပါတယ်တင်ထားတဲ့ဖျားပန်းဆိုနှစ်ဆသုံးဆလောက်ကြာကြာခံမယ်ပေါ့နော်
။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာစက်တင်ဘာလထဲမှာ Glasgow ကဓာတုပညာရှင်တွေကရေကနေ Hydrogen လောင်စာကိုထုတ်ပြနိုင်ခဲ့တာမို့ဒါဟာအစားထိုးလောင်စာကဏ္ဍကိုတခန်းတစ်စီတော့မှာဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမှုပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင
်ဘရရှင်မြတ်မြ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထူးရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တယ်လို့နိုင်ငံရေးအရာရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်။ဒါကြောင့်မလို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲ။စင်ခေါ်ချက်တွေဘလို့ဖြစ်လာမလဲ။ဒီလာမယ့်စနေညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရဲ့ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့တည်းရဲ့မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပါတယ်။ email လေးစာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုတောက်ကြနေညအစီအစဉ်မဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးပါမယ်ရှင်။
ထွက်ချခဲ့တဲ့ AI ရှာခိတဲ့ဒေလီရင်စိတ်ပိုင်းတွေနဲ့တည်ဆုံသူလောင်းတွေကိုဆက်ယူနိုင်ဖို့ဒီနေ့ရာသီဥတုနဲ့ငယ်ပြန်ကောင်းလာခဲ့ပြီးတဲ့နောက်ရေရောက်ရှာဖွေကိရိယာတွေချပြီးဆက်လက်ရှာဖွေဖို့ပြင်ဆင်နေပါတယ်။အင်ဒိုနီးရှားရာရှိတွေကဒီနေ့လောင်းတချို့ထပ်မံတွေ့ရှိခဲ့တာကြောင့်စုစုပေါင်းအလောင်း22လောင်းရရှိထားပြီလို့ဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကမင်္ဂလာဆောင်တစ်ခုကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ18ဦးသေဆုံးသွားတဲ့ကိစ္စဟာစစ်သားတွေရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်ရာရှိတွေကထုတ်ပြောလိုက်ပါတယ်။နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်ကဒုတိယပြည်နယ်အုပ်ချုပ်ရေးမှူးကဒေတာရင်းစစ်သွေးကြော်ရရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်စစ်သားတွေကနေလက်နက်ကြီးတွေနဲ့ဗိုလ်ရုနစ်နှောက်ပိုင်းမှာပြန်ပစ်ခတ်ခဲ့ရတဲ့အနေနဲ့အခုလိုဖြစ်ခဲ့တာလို့ဆိုလိုက်ပါတယ်။တရုတ်ဒုနိုင်ငံရဲ့ဝန်ကြီးဇန်ကွန်းရှန်ကိုလက်ဆားမှုနဲ့စစ်ဆေးနေတာကြောင့်သူ့ကိုရာထူးကဖယ်ရှားထားတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တဲ့စာတကြောင်နဲ့ပါတဲ့ကြေညာချက်ထက်မှာဒီလက်ထောက်နိုင်ငံရဲ့ဝန်ကြီးဇန်ကွန်းရှန်ကိုစီကံချုပ်ဖောက်မှုကြောင့်စစ်ဆေးနေတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ရှင်းမပြခဲ့ပါဘူး။ဒီစီကံချုပ်ဖောက်မှုကိုတရားဝင်ထုတ်ပြောရမှာလက်ဆားမှုဖြစ်တာကိုဆိုလိုလို့ရှိတဲ့ဒီမှုဟာတရုတ်သမ္မတရှီကျင်းပင်ရဲ့အဓိကထားတဲ့လက်ဆားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအဆင့်မြင့်ဆုံးတန်တမန်တူကိုပထမဆုံးရေးယူလိုက်တာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Carlio ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မနေ့6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.